Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်း 9:30 နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတုံမီတာ24 25 51နဲ့လိုင်းလမ်းမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
မင်္ဂလာညနေခင်းပါရှင်ကျမသိန်းကြီးထိုက်ပါကုလသမဂ္ဂပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ကုလသမဂ္ဂဌာနချုပ်မှဆွေးနွေးသွားပါတယ်ကတ်လွတ်လပ်ရေးလူမှုဆန္ဒခံယူပွဲကိုဆိုင်းငံ့ထားဖို့အီရတ်တရားရုံးချုပ်ကအမိန့်ချပါတယ်ဘင်္ဂလားဒေ့ရှ်မှာဖမ်းဆီးခံထားတဲ့မြန်မာသတင်းတောက်နှစ်ဦးတို့ရှင်းနေတဲ့တွေးခွင့်မရတဲ့အပေါ်ဆိုးရိမ်မှုတွေရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေ့ရင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ရှိခိုင်ပြည်နယ်ရင်းလုံခြုံရေးရဲကင်းစခန်းတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်စီးနင်းတိုက်ခိုက်ပြီးနေဆက်ဖြတ်ကျော်ထွက်ပြေးကြရတဲ့လူတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်ဘက်ထိတ်တန့်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်
Everybody knows he's the commander of the Tatmadaw. Of course he's responsible. He has command responsibility for whatever the Tatmadaw does.
HRW ရဲ့အရှာရဲ့ဒုတိယညွန်ကြားရင်မှုဖီလ်ရောဘတ်ဆန်မရှင်အပြည့်စုံကတော့မကြခင်ကြားမှာပါကြအပြင်တောင်ဆန်းစုကြည်မိန်ခွန်ပြောချိန်နဲ့တပြိုင်တည်းမန္တလေးမှာရခိုင်အရေးဆန္ဒပြပွဲတွေစီစဉ်လာတဲ့အပေါ်မှာတော့မန္တလေးအစိုးရအဖက်ကခွင့်မပြုတဲ့တဲ့ရင်စက်တင်ဘာလ19ရက်နေ့မှာပြောကြားမယ်တောင်ဆန်းစုကြည်ရဲ့မိန်ခွန်နဲ့ပတ်သက်ပြီးမြမနိုင်ငံရဲ့လှိလာဆောင်ကြည့်သူတို့ရဲ့အမြင်တွေနဲ့အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အိန္ဒိယနိုင်ငံတွေကအခြေအနေတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ငန်းတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမတ်တင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကကုလသမဂ္ဂဌာနချုပ်ကိုတွားရောက်ခဲ့ပြီးကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေပြုပြင်ပြောင်းလဲဖို့နဲ့ကုန်ကြမ်းစည်တွေလျှော့ချဖြတ်တောက်ရေရည်ရွယ်တဲ့အမေရိကန်တို့ကမကထလုပ်တဲ့အခမ်းအနားမှာမိန့်ခွန်းပြောဆိုခဲ့ပါတယ်။အဖွဲ့ဝင်193နိုင်ငံပါအဖွဲ့ကြီးအနေနဲ့လက်တွေ့အလုပ်လုပ်လာပြီးပြုပြင်ပြောင်းလဲရေးဘက်ကိုအပြည့်အဝဥတီလာနေပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလေးကပြောဆိုထားတာနဲ့အတူသမ္မတထရန့်ကလည်းဒီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတက်ရောက်သူတွေကိုပြောကြားခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့တုန်းကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလေးကကျမတို့ရဲ့ငွေတွေအလဟတမဖြစ်စေဖို့ပြုပြင်ပြောင်းလဲရေးမှာကျမတို့နဲ့အတူနိုင်ငံတကာအသိုင်းအဝိုင်းကထောက်ခံမှုရအောင်လုပ်နေတာဖြစ်တယ်လို့ပြောဆိုထားတာပါ။အမေရိကန်သမ္မတထရန့်ကမနေ့ဖြန်အင်ကာနေ့မှာတော့ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောဖို့ရှိပါတယ်။ဒါဟာဆိုရင်ကမ္ဘာခေါင်းဆောင်တွေစုံစုံညီညီရှေ့မှာပထမဆုံးပြောမယ့်မိန့်ခွန်းလည်းဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးဆိုင်ရာနဲ့ပတ်သက်ပြီးသမ္မတထရန့်မိန့်ခွန်းပြောအပြီးမှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနောက်ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်တို့နဲ့တရားစီတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီနောက်မှာတော့လက်တင်အမေရိကန်နိုင်ငံတွေကခေါင်းဆောင်တွေနဲ့အလို့သဘောညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်။အစ္စရေးပြင်သစ်ခေါင်းဆောင်တွေနဲ့အမေရိကန်သမ္မတထရန့်တွေ့ဆုံမှုကတော့အီရန်ရဲ့မတည်မငြိမ်ဖြစ်စေတဲ့အပြုတ်အမှုတွေကိုအဓိကထားဆွေးနွေးဖို့ရှိပြီးအကြောင်းအရာပေါင်းစုံကိုကြဲကြဲပြန့်ပြန့်ဆွေးနွေးမှာဖြစ်တယ်လို့သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေး XR MacMaster ကပြောဆိုထားပါတယ်ရှင်
။အီရန်နိုင်ငံကဒေတာမှာဒီလနောက်မှချင်းပါဖို့စီစဉ်ထားတဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခံယူပွဲကိုဆိုင်းငံ့ရေးဝန်ကြီးချုပ် Haider al-Abadi ရဲ့လျှောက်ထားချက်ကိုတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒီမဲခွဲမှုကအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိပြန်လည်သုံးသပ်ပြီးတဲ့အထိမဲခွဲမှုကိုဆိုင်းငံ့ထားဖို့တရားရုံးချုပ်ကဒီကနေ့လနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။လူမှုဆန္ဒခံယူပွဲကိုဝန်ကြီးချုပ်ဘက်ကသဘောမတူကြောင်းအချင်းချင်းပြောခဲ့တာပါ။ဒီလူလိုက်ဆိုင်ရာမဲခွဲမှုကအီရန်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုချိုးဖောက်လာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းပြီးခဲ့တဲ့စနေနေ့က AP သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးချုပ်အဘာဒီကပြောဆိုခဲ့ပါတယ်ကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်ဖွဲ့စည်းထားတဲ့အုပ်ချုပ်မှုဒေသ၃ခုမှာလူမှုဆန္ဒခံယူမဲ့အစီအစဉ်ကိုဆက်ပြီးလုပ်မယ်ဆိုရင်တော့ကတ်လူမျိုးတွေဟာမိနယ်ကစားရတာဖြစ်တယ်လို့အီရတ်သတင်းအေဂျင်စီမှလည်းဝန်ကြီးချုပ်အဘာဒီကပြောခဲ့ပါတယ်လူမှုဆန္ဒခံယူပွဲကိုဖျက်သိမ်းဖို့တိုက်တွန်းချက်တွေကိုကတ်ဒေသဘက်ကအကြီးအကျယ်ပယ်ချထားတာဖြစ်ပြီးတရားရုံးချုပ်ဘက်ကလည်းသူ့ရဲ့အမိန့်အတိုင်းအကောင်အထည်ဖော်ဖို့အာဏာသိမ်းမရှိလာပါဘူး။ Iraq ကဒီအနေနဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခံယူပွဲကိုကျင်းပဖို့စီစဉ်တာဟာအာမအမကြီးတရားဖြစ်တယ်လို့တူရကီဝန်ကြီးချုပ်ကပြီးခဲ့တဲ့တောက်ချန်နေ့ကပြောပါရယ်။ Iraq ကဒေသရဲ့သမရမဆုဘာဇာနီကတော့လူမှုဆန္ဒခံယူပွဲကိုထောက်ခံထားပါရယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာလူမဲအမျိုးသားတအုပ်ကိုတနက်နဲ့ပြစ်တက်ခဲ့မှုနဲ့တရားစွဲခံထားတဲ့ လူပြူရဲညာရှိကိုတရသေးလှုပ်ပေးလိုက်တဲ့အပေါ်ငိမ့်ချန်းစွာဆန္ဒပြရာကနေဆန္ဒပြတဲ့သူတချို့ကစတိုးဆိုင်တွေရဲ့မှန်ပြတင်းပေါက်တွေကိုရိုက်ခွဲခဲ့တာကြောင့်လူ80ကျော်ကိုမနေ့တနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့စိန့်လူးဝစ်မြို့ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြတဲ့သူတချို့ကရဲတွေကိုဂဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့တာလို့မြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲလေရီအိုထိုးကသတင်းထောက်တွေကိုဒီကနေ့အစောပိုင်းမှာပြောပါတယ်အခြေအနေကိုထိမ့်သိမ်းထားနိုင်တဲ့အကြောင်းနောက်ဒီမြို့မှာဒီမြို့ကိုကာကွယ်သွားရမှာဖြစ်တယ်လို့လည်းရဲမှူးကြီးကပြောပါတယ်။ဆန္ဒပြတဲ့သူအများစုဟာအကြမ်းမဖက်ကြဘူးဆိုတာကိုဒီကနေ့ထပ်တွေ့ခဲ့ရတဲ့အကြောင်းဒါပေမဲ့နေပိုင်းဆန္ဒပြမှုတွေဟာငြိမ်းချမ်းပြီးညပိုင်းဆန္ဒပြမှုတွေဟာအဖျက်သဘောဆောင်တယ်ဆိုတာကို၃ရက်ဆက်တိုက်တွေ့ခဲ့တယ်လို့လည်းဆိုင်လူးဝစ်ရဲ့မြို့တော်ဝင်ကပြောပါတယ်။2011ခုနှစ်တုန်းကကားနဲ့လိုက်လံဖမ်းဆီးစဉ်လူမဲအမျိုးသားအန်တိုနီလာမတ်စမစ်တိစုံမှုနဲ့ပတ်သက်ပြီးစိန့်လူးဝစ်မြို့ရဲတပ်ဖွဲ့ဝင်ဟောင်းဂျေဆင်စတော့ကလေးကိုတရားစွဲခဲ့တာဖြစ်ပြီးဒီအမှုကိုပြီးခဲ့တဲ့တောက်ကြနေ့ကအမိန့်ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့နှောင်းပိုင်းကဆန္ဒပြတဲ့သူတချို့ကစတိုးဆိုင်နေရဲ့မှန်ပြတင်းပေါက်တွေကိုခွဲပြီးရဲတွေကိုဂဲနဲ့ပစ်ပေါက်ခဲ့တာကြောင့်ရဲတပ်ဖွဲ့ကလူ၉ဦးကိုဖမ်းဆီးခဲ့သေးတာဖြစ်ပါတယ်။
Hurricane Irma မုန်တိုင်းနဲ့ခံခဲ့ရတဲ့ဒေသတချို့စီကိုဥတီရွေးရှားလာခဲ့တဲ့ Hurricane မုန်တိုင်း Maria ကမာတီနီနဲ့ Dominica တို့ကိုဒီကနေ့တနင်္လာနေ့နောက်ပိုင်းမှာဗဟိုပြုတိုက်ခတ်မယ်လို့ခန့်မှန်းနေကြပါတယ်။ Hurricane Maria ကလီဝါဂျွန်တွေကိုရွေးရှားလာတဲ့အတူလေတိုင်နှုန်းကတနအီကိုအမြင့်ဆုံးကီလိုမီတာ150နှုန်းနဲ့ရောက်မယ်လို့အမျိုးသားအမေရိကန်မျိုးသား Hurricane စောင့်ကြည့်ဌာနကပြောပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာမုန်တိုင်းအရှင်ပြင်းလာမယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မနေ့ပြင်အင်္ဂါနေ့မှာတော့ Saint Kitts နဲ့ Nevis Montserrat ကျွန်းတို့ကို Hurricane မုန်တိုင်းနဲ့ခံရနိုင်တယ်ဆိုပြီးတော့ခန့်မှန်းထားကြပြီး American by Virgin Island, Britain by Virgin Island နောက် Anguilla နဲ့ Saint Martin တို့ကိုလည်း Hurricane စောင့်ကြည့်ဒေသတွေအဖြစ်သတ်မှတ်ထားပါတယ်။ဒီတဲကတချို့ကျွန်းတွေကတော့ပြီးခဲ့တဲ့တပတ်10ရက်လောက်တုန်းက Hurricane Irma ကြောင့်ပျက်စီးဆုံးရှုံးခဲ့တဲ့ဒေသတွေဖြစ်တယ်လို့ Miami မြို့သား Hurricane စောင့်ကြည့်ဌာနမိုးစလာပညာရှင် Dennis Fulton က VOE ကိုပြောပါတယ် Hurricane Irma တန်းတင့်ခဲ့တဲ့ Antigua နဲ့ Bermuda တို့ကတော့အပူပိုင်းမုန်တိုင်း Maria အစ်စ်နဲ့ဝင်ရောက်တိုက်ခတ်အောင်မယ်လို့လည်းခန့်မှန်းနေကြပါတယ်ဘာမြူဒါကျွန်းမှာတော့ Hurricane Irma ကြောင့်အဆောက်အုံအလုံးကြီးပါပျက်စီးခဲ့ရပြီးလူတွေအလုံးကိုလည်းကျွန်းကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ် Hurricane Irma ကြောင့် Caribbean ဒေသမှာအနည်းဆုံးလူ60လောက်သေဆုံးခဲ့ပြီး American ပြည်ထောင်စု Florida ပြည်နယ်ကိုဝင်ရောက်တိုက်ခတ်တဲ့အချိန်မှာတော့အနည်းဆုံး9ဦးထပ်ပြီးတော့သေဆုံးခဲ့ပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအကြောင်းသတင်းရယူရင်းဘင်္ဂလားဒေ့ရှ်မှာအဖမ်းခံရတဲ့မြန်မာသတင်းတောက်နှစ်ဦးရှိနေတဲ့တွေ့ခွင်မရဖြစ်နေတာကြောင့်ဒီသတင်းတောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဖန်စီကံမြန်မာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လက်တို့နှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲအပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိသွားပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းတောက်တွေအဖြစ်လုတ်ကင်နာကြောင့်ဖန်စီတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပြီးသူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့ကပယ်ချထားပါတယ်ဒီသတင်းထောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့သူတို့ရဲ့ရှေ့နေကမြန်မာသတင်းထောက်နှစ်ဦးဖမ်းဆီးထားရာအချင်းထောင်ကိုတွားရောက်ပြီးတွေးဆောင်ခွင့်တောင်းခံခဲ့ပေမဲ့ထောင်အာဏာပိုင်တွေကတွေးခွင့်မပေးခဲ့ပါဘူး။ဘာကြောင့်တွေးခွင့်မပေးရလဲဆိုတာကိုလည်းမပြောဘူးလို့ရှေ့နေကပြောပါတယ်။သတင်းထောက်နှစ်ဦးအရေးမြန်မာအစိုးရဘက်ကလည်းတန်တမန်ရစ်လန်းချောင်းနဲ့ဆောင်ရွက်နေတယ်လို့ပြောဆိုထားတာပါ။ဂျာမနီမဂ္ဂဇင်း GEO ရဲ့တာဝန်နဲ့စက်တင်ဘာလ6ရက်နေ့ကဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ကိုစက်တင်ဘာလ9ရက်နေ့မှာရဲကဖမ်းဆီးတာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအမေရိကန်ရဲ့ဖိအားပေးချဉ်းကပ်မှုတွေနဲ့တောင်ကိုရီးယားသမ္မတကပိုပြီးနီးကပ်မှုရှိတယ်လို့အများကရှုမြင်နေကြပေမဲ့လို့မြောက်ကိုရီးယားနိုင်ငံအတွက်ဒေါ်လာ8သန်းတန်ဖိုးရှိတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေ ပို့ဆောင်ဖို့တောင်ကိုရီးယားအစိုးရကစီစဉ်နေပါတယ်။အခုအကူအညီကအခြေခံအားဖြင့်ပေးရတာသာဖြစ်ကြောင်းကလင်းငယ်တွေခွန်ဆောင်မိခင်တွေနဲ့ချို့တဲ့နေတဲ့လူမှုအဝန်းဝိုင်းတွေအတွက်နောက်ထပ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုနိုင်ငံရေးအခြေအနေတွေမပါဘဲထပ်ပြီးပေးရသွားမယ်လို့လည်းဒီကနေ့တလနေ့မှာတောင်ကိုရီးယားပြည်နယ်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိုက်တီဟွန်ကပြောပါတယ်ဒီလအစောပိုင်းကမြောက်ကိုရီးယားရဲ့ညှောက်တင်မြောက်နျူကလ িয়ার စမ်းသပ်မှုနောက်ပိုင်းမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းအစိုးရကအမေရိကန်ရဲ့အစိုးရရဲ့အပြင်းထန်ဆုံးဖိအားပေးရေးဗျူဟာကိုပို့ပြီးထောက်ခံဆောင်ရွက်မဲ့အရေးလက္ခဏာတွေပြခဲ့ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံမာဆေးမြို့ကယထာဘူဒာယုံမှာအမေရိကန်တက္ကသိုလ်ကျောင်းသူလေးယောက်တင်းင်းကနေနေကအက်စစ်နဲ့ပတ်ခံလိုက်ရတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပုံမရဘူးလို့လည်းပြင်သစ်ရဲတပ်ဖွဲ့ကပြောတာပါ။စိန့်ရှာဘူဒာယုံမှာတင်းင်းကနေနေမနေ့17နှစ်လောက်ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုလုပ်တဲ့သူကစိတ်ရောဂါဝေဒနာအခန့်ရှိတဲ့အသက်42နှစ်အရွယ်အမျိုးသမီးတဦးဖြစ်တဲ့ဆိုပြီးပြင်သစ်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးထားပါတယ်။ဒီတိုက်ခိုက်မှုကိုလုပ်တဲ့သူဟာအခင်းဖြစ်ပွားတဲ့နေရာကနေထွက်ပြေးသွားတာလည်းမဟုတ်ဘူးလို့ La Province သတင်းစာကပြောပါတယ်ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်17နှစ်ကြာကျော်လောက်မှမာစီမိသက်ဌာနကိုအကြောင်းကြားခဲ့တဲ့အတွက်မာစီမိသက်တပ်ဖွဲ့ကမိသက်က40နဲ့မိသက်သမား14ယောက်ကိုဘူဒာယုံကိုဆစ်လွတ်ခဲ့တာလို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်တိုက်ခိုက်ခံလိုက်ရတဲ့အမေရိကန်တက္ကသိုလ်ကျောင်းသူတွေဟာ Boston College က Courtney Silver, Sibylline, Charlotte Kupman,Michael Kratner, Kelsey Costano ဖြစ်ကြပါတယ်ရှင်
။အီရန်နိုင်ငံနေနဲ့အမေရိကန်ပြည်တော်စုပါဝင်ကမ္ဘာအင်အားကြီးနိုင်ငံနေနဲ့လက်မှတ်ရေးထိုးထားတဲ့2015နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုရဲ့ဗိုလ်ချုပ်အနိုင်ကျင့်မှုကိုလက်ခံသွားမှာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့အုပ်ချုပ်အယာထိုလာအလီဟာမီနီကပြောကြားလိုက်ပါတယ်။အီရန်နိုင်ငံနေနဲ့သဘောတူညီချက်အတိုင်းခိုင်မာရပ်တည်နေကြောင်းဒီစာချုပ်နဲ့ပတ်သက်ပြီးတော့အင်အားကြီးနိုင်ငံတွေဘက်ကခြေလှမ်းမတာနဲ့အီရန်နိုင်ငံရဲ့တုံ့ပြန်မှုတွေကိုရင်ဆိုင်သွားမှာဖြစ်တယ်လို့ခမေနီကတနင်္ဂနွေနေ့ကရဲတပ်ဖွဲ့တွေကိုမိန့်ခွန်းပြောကြားစဉ်မှာပြောကြားသွားခဲ့ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီဟာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့အတွက်ညွှန်ရုံမျိုးကိုတနင်္ဂနွေနေ့မှာထောက်ခေါ်သွားခဲ့ပြီးတော့အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေနဲ့ညီလာခံအတွင်းဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။
တနင်္လာနေ့ညပတ်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငီထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်အခုတော့တင်ဆောင်မာတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှိခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားပြီးလူမျိုးစုကွယ်ပြောက်အောင်လှုပ်ဆောင်တဲ့မြန်မာနိုင်ငံကစစ်ဘက်ထိတ်တန့်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့ဆိုပြီး HRW လူအခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကလုံခြုံရေးရဲကင်းစခန်းတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်စီးနှင်းတက်ခိုက်ခဲ့ပြီးလူအစုလိုက်ပြုံးလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးကြတာနဲ့ပတ်သက်လို့အရက်သားအများအပြားပါဝင်တဲ့အစိုးရအဖွဲ့ထက်စစ်တပ်မှပို့ပြီးတော့တာဝန်ရှိကြောင်းလူအခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီအကြောင်းကိုတော့ကွန်အောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့မြန်မာနိုင်ငံတက်မတော်ထိတ်တန့်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့ Human Rights Watch HRW လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ကုလလုံခြုံရေးကောင်စီအနေနဲ့ဘလို့တုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးရမှာကုလအတွင်းမှူးချုပ် Antonio Guterres ကိုပါဖိတ်ကြားပြီးရခိုင်ပြည်နယ်ရင်းကအခြေအနေတွေကိုရှင်းလင်းတင်ပြစေတာမျိုးဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြနေတဲ့နိုင်ငံတွေအနေနဲ့လုံခြုံရေးကောင်စီရဲ့အရေးယူမှုကိုဆောင်ဆိုင်မနေပဲတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်ဘက်ခေါင်းဆောင်တွေအပေါ်ခရီးသွားလာခွင့်နဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့စရာတွေပြုလုပ်ကြစီလိုကြောင်း HRW ကတိုက်တွန်းပါတယ်အာရှရေးရဒုတိယညွှန်ကြားမှု Phil Robertson က
Everybody knows he's the commander of the Tatmadaw. Of course he's responsible. He has command responsibility for whatever the Tatmadaw does.
သူဟာတမရော့ကိုကဲအုပ်ချုပ်သူတယောက်ဖြစ်တယ်ဆိုတာအားလုံးသိပါတယ်။ဆိုတော့တမရော့ကဘာပဲလုပ်လို့သူ့မှာဒါဝင်ရှိပါတယ်။ဒါကြောင့်လည်းနဲ့ရောင်းချမှုတွေပြေပြင်ဖို့တမရော့နဲ့နှစ်ဖက်စီးရဲရပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေရှက်ဆဲပြဖို့ဗိုလ်ချုပ်ကြီးတွေဗိုလ်မှူးကြီးတွေနိုင်ငံခြားသွားလာခွင့်တွေပြေပြင်ပြဖို့တောင်းဆိုပါတယ်။ဒါအပြင်မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်မှုကိုလည်းပိတ်ပစ်ပြီးတော့ပြင်းပြင်းထန်ထန်ရေးယူသင့်ပါတယ်။သူတို့အနေနဲ့လူမျိုးစုတစုလုံးကိုအဲ့ဒီဒေသအတွင်းကနေရှင်းလင်းပြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ၄သိန်းကျော်ထွက်ပြေးအောင်လုပ်တာမျိုးဆက်လုပ်လို့မရဘူးဆိုတာသူတို့သိဖို့လိုပါတယ
်။ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနေဆက်ဖြတ်ကျော်ထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့နိုဘယ်ကြီးကြီးဆုရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ဘာမှထုတ်ဖော်ပြောကြားခြင်းမရှိသေးတဲ့ပေါ်နိုင်ငံတကာကဝေဖန်ပြစ်တင်နေတဲ့အချိန်ထဲမှာပဲ တစ်ဖက်မှာလည်းသူသားလျင်မြန်မာဒီမိုကရေစီရဲ့ကူပြောင်းမှုမှာအရေးပါဆုံးသူဖြစ်တဲ့ဆိုရာကိုသတိပြုကြဖို့ပြောကြားမှုတွေလည်းရှိနေပါတယ်။လက်ရှိအခြေအနေအားရှုပ်ထွေးလာတာကြောင့်မြန်မာနိုင်ငံရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဒေါန်ဆန်းစစ်ကြီးအနေနဲ့သတိထားပြောဆိုနေရတာဖြစ်တယ်လို့ရောဘင်ဆန်ကသုံးသပ်ပါတယ်။
I think that she is probably concerned that if she says something that will make her
ကိုပြောလိုက်တာကိုလူတွေကညှို့ညင်းမှာစိုးပြီးတော့ဘာမှမပြောတာလို့ထင်ပါတယ်။ဘာလို့လဲဆိုတော့တက်မတော်မဘသားနဲ့လူတချို့ကရိုဟင်ဂျာမုန်တီးဆန့်ကျင်လို့ဆိုနေတာကြောင့်ရယ်နောက်တစ်ခုကသူ့ဘော်နိုင်ငံရေးအရာလဲထောက်ခံမှုကြာစင်တာမျိုးမလိုလားတာလဲဖြစ်နိုင်ပါတယ်။တကယ်တော့အရေးကြီးဆုံးကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခန့်ကန်တာပါ။2008ခုနှစ်ဖွဲ့စည်းပုံဥပဒေအရလုံခြုံရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့တက်မတော်မှသာတာဝန်ရှိပြီးဒေါ်ဆန်းစုကြည်မှလည်းအဲ့ဒီလုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့လုံပိုင်ခွင့်အကန့်အသတ်နဲ့ရှိနေတာပါ။
ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ16ရက်အတွင်းဂျိုရုကရရှိတဲ့ပုံတွေအရရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း200ကျော်ဟာမီးလောင်ပျက်စီးခဲ့တယ်လို့ HRW ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကသူတို့နေအိမ်တွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးကြတယ်လို့ပြောတယ်လို့မြမအစိုးရဘက်ကလည်းအာစာအကြမ်းဖက်သမားတွေနဲ့ရွာသားတွေကသူတို့နေအိမ်သူတို့မီးရှို့ကြတယ်လို့တုံ့ပြန်ပြောဆိုပါတယ်။အခုကမှကလင်းငယ်တွေမျိုးသမီးတွေအများပြားပါဝင်တဲ့မွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကယာယီလက်ခံနေရထားပြီးပေမဲ့သူတို့အားလုံးဟာမြန်မာနိုင်ငံကိုပြန်ရမယ်လို့ပြောထားပါတယ်မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့နိုင်ငံသားစီစစ်မှုတွေလုပ်ပြီးတဲ့အခါမှာပြန်လည်လက်ခံသွားမယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအနေနဲ့လည်းမြန်မာအပေါ်ဝိုင်းဝန်းတိုက်တွန်းတာတွေလုပ်ကြဖို့ရောဘင်ဆန်ကအကြံပြုပါတယ
် The problem is that Burma uses its policy uses its
မြန်မာနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့အာဆီယံဒေသကနိုင်ငံတွေအတွက်ပြဿနာရင်ဆိုင်ရမယ်မူဝါဒမျိုးနဲ့သွားနေတာကြောင့်အာဆီယံဖွဲ့အင်ဒိုနီးရှားထိုင်းနဲ့တခြားနိုင်ငံတွေအနေနဲ့အခုလိုလူတွေအလုံးချင်းနဲ့ထွက်ခွာနေကြတဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံမှန်လင်းလင်းထောက်ပြကြစီလိုပါတယ်ဒီလိုမှမဟုတ်ရင်တော့အဲ့ဒီလူတွေအဲ့ဒီဒေသကနေလေလေနဲ့ထွက်ပြေးလာမှဟုထပ်တွေ့ရနိုင်ပါတယ
်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတယ်ဆိုတော့ကုလသမဂ္ဂကပြောနေတဲ့အရေးအတွက်အားလုံးကိုမြန်မာဘက်ကထွက်ပြေးလာသူတွေဟုတ်မဟုတ်မြန်မာတာဝန်ရှိသူတွေကအတိမပြည့်ပါဘူးလေးလင်းကျော်ရှိတဲ့ဒီအရေးအတွက်အားလုံးဟာမြန်မာနိုင်ငံကထွက်ပြေးသူတွေမဖြစ်နိုင်ဘူးလို့လည်းသုံးသပ်သူတွေကယူဆပါတယ်မနက်ဖြန်စက်တင်ဘာလ19ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာရခိုင်ပြည်နယ်အရေးပဋိပက္ခနဲ့ပတ်သက်လို့ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းတရက်ပြောကြားဖို့ရှိနေတာကြောင့်ဒီမိန့်ခွန်းနဲ့ပတ်သက်လို့အားလုံးကစောင့်ကြည့်နေကြပါလိမ့်ခင်ဗျာ
ကိုအောင်တင်ပြတော်တော့ပါရှင်ခုတစ်ဆက်တည်းအိန္ဒိယရောက်ရိုဟင်ဂျာတွေကိုတိုင်းပြည်ကနေထုံးဝဲအကြောင်းတင်ပြပါမယ်ရိုဟင်ဂျာတွေဟာတိုင်းပြည်အတွက်လုံခြုံရေးချင်းချောက်မှုဖြစ်တယ်လို့အိန္ဒိယအစိုးရကတရားရုံးချုပ်ကိုပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်အဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေကတရားရုံးချုပ်ကိုဦးတိုက်လျှောက်ထားလိုက်ပြီးတဲ့နောက်အိန္ဒိယအစိုးရကတရားရုံးချုပ်ကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ Reuters သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြထားပါတယ်ရှင်
။ရိုဟင်ဂျာမွတ်စလင်တွေဟာအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့ရွှေပြောင်းနေထိုင်သူတွေဖြစ်သလိုသူတို့ဟာတချို့စစ်သွေးကြောအဖွဲ့အစည်းနဲ့ချိတ်ဆက်မှုရှိတာကြောင့်လုံခြုံရေးအရာချင်းချောက်မှုဖြစ်တယ်လို့အိန္ဒိယအစိုးရကတရားရုံးချုပ်ကိုစက်တင်ဘာ18ရက်နေ့မှာပြောကြားလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကန့်ကွက်ပြီးညူရီလီမြို့မှာနေထိုင်တဲ့ရိုဟင်ဂျာ2ယောက်ကအိန္ဒိယတရားရုံးချုပ်ကိုဥတိုက်လျှောက်ထားခဲ့တဲ့အတွက်တရားရုံးချုပ်ကကြားနာဆစ်ဆေးနေတာဖြစ်ပါတယ်။အဲ့ရိုဟင်ဂျာတွေဟာလွန်ခဲ့တဲ့6နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာခဲ့တာဖြစ်တယ်လို့ပြောပါတယ်။အိန္ဒိယဆိုရကအဲ့ဒီရိုဟင်ဂျာမွတ်စလင်တွေကိုတရားခံလွှဲပြောင်းပေးဖို့အတွက်တရားရုံးကိုလျှောက်ထားခဲ့ပြီးဒီကိစ္စဟာလုံခြုံရေးဆိုင်ရာကိစ္စရဲ့ဖြစ်တာကြောင့်တရားရုံးချုပ်အနေနဲ့ရိုဟင်ဂျာတွေရဲ့ပန်ကြားချက်ကိုလက်မခံဖို့တိုက်တွန်းထားတယ်လို့ရိုဟင်ဂျာတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ဝိုင်းရှင်းနေပရာရှန့်ဘူရှန်းကပြောပါတယ
် In that affidavit they have mainly said that this is a purely executive matter to be decided by the government
ဆူရရဲ့တရားရုံးကိုတင်ပြတဲ့ကျန်းကျင်လာအထောက်ထားထဲမှာအဓိကပြောတာကတော့ဒီကိစ္စဟာအုပ်ချုပ်ရေးဆိုင်ရာကိစ္စရဲ့တသက်ဖြစ်တာကြောင့်မလို့ဆူရကပဲဆုံးဖြတ်ရမှာဖြစ်ပြီးတရားရုံးအနေနဲ့ဒီလိုမျိုးတရားမဝင်ဝင်ရောက်လာသူတွေဒါမှမဟုတ်တရားမဝင်ရွှေ့ပြောင်းအခြေချနေထိုင်သူတွေကိစ္စမှာကြားဝင်မစွပ်ဖို့ပြောထားပါတယ်။ဒါကြောင့်မလို့တရားရုံးအနေနဲ့ဒီကိစ္စကိုဒီအတနာခံလွာကိုကြားနာဖို့လက်ခံစင်စားတာတွေမလုပ်သင့်ဘူးလို့လည်းပြောထားပါတယ်
။တရားရုံးချုပ်ကတော့ဒီကိစ္စကိုကြားနာစစ်ဆေးဖို့အတွက်နောက်ရုံးချင်းကိုအောက်တိုဘာ3ရက်နေ့မှာရက်ချင်းပေးထားတာဖြစ်တယ်လို့ရှင်းနေဘူးရှန်းကပြောပါတယ
် They have also said that they have received some inputs to suggest that there are attempts
ဒီလိုမျိုးဆွေးနွေးတွေဖြစ်လာအောင်လို့ဂျူဗနာတွေတချို့အကြံဖက်အဖွဲ့တွေကဆွေးနွေးတွေဖြစ်လာအောင်ဂျူဗနာတွေရှိတယ်ဆိုပြီးတော့အထောက်အထားတချို့ကိုအစိုးရကရထားတာရှိတယ်လို့ပြောပါတယ်ဒါပေမဲ့လည်းအစိုးရဘက်ကအခုချိန်ထိတော့ဒါရင်နဲ့ပတ်သက်ပြီးတော့တင်ပြထားတာမရှိသေးပါဘူးဒါပေမဲ့လို့လာမယ့်အောက်တိုဘာလ3ရက်နေ့ရုံးချင်းကြရင်တော့ချိတ်ပိထားတဲ့အထောက်အထားချို့ကိုတင်ပြသွားမယ်လို့အစိုးရဘက်ကပြောပါတယ်
ပြည်ရဲ့ဆယ်စုနှစ်ကလေးကစပြီးတော့ရိုဟင်ဂျာ4000လောက်ဟာအိန္ဒိယနိုင်ငံထဲမှာနေနေကြတာဖြစ်ပါတယ်။ ကုလသမဂ္ဂရဲ့အဆိုအရတော့ဒီတဲက1000ကျွဲလောက်ဟာဒုက္ခသည်အဖြစ်မှတ်ပုံတင်ထားကြောင်းဒါပေမဲ့အိန္ဒိယနိုင်ငံကတော့အဲ့ဒီလူတွေအားလုံးကိုတိုင်းပြည်ကနေနှင်ထုတ်ချင်နေတာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းရိုဟင်ဂျာတွေတိမ့်နဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံဘက်ကတော့ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကကျန်းဖတ်သမားတွေကရဲနဲ့လုံခြုံရေးစခန်းတွေကိုဝင်တိုက်ခဲ့တာကြောင့်ဒေသတွင်းမှာနေမြေရှင်းလင်းရေးကိုတာဝန်အတိုင်းတရားဝင်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်ရိုဟင်ဂျာအစိုးရတွေရဲ့တိုက်ခိုက်မှုကြောင့်မြန်မာအစိုးရဘက်ကလုံခြုံရေးတပ်ဖွဲ့ဝင်12ယောက်သေဆုံးခဲ့ပြီးမြန်မာအစိုးရကတော့ ARSC ရိုဟင်ဂျာအစိုးရအဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြတော်တော့ပါရှင်။ခုတော့ဒေါန်ဆန်းစုကြည်မင်းခွန်ပြောချိန်မန္တလေးမှာရခိုင်အရေးဆန္ဒပြမယ့်အပေါ်ခွင့်ပြုချက်မရတဲ့တရင်ဖက်ဆက်ရအောင်ပါ။မနေ့ဖြန်ဒေါန်ဆန်းစုကြည်နိုင်ငံကိုပြောမယ့်အမျိုးသားပြန်လည်တင်ပြရင်းနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံအခြေပြမင်းခွန်ကိုရန်ကုန်မန္တလေးနဲ့မုံရွာစတဲ့မြို့ကြီးတွေကလူစီကားရာအရက်တွေနဲ့လူမှုစုဝေးပွဲကျင်းပရာကွင်းတွေမှာစုဝေးလာတဲ့အလွာအသီးသီးကလူမှုတွေတပြိုင်တည်းနားဆင်နိုင်အောင်တိုက်ရိုက်ထုတ်လွှင့်ပေးဖို့စီစဉ်နေတယ်လို့လွှတ်တော်ကိုစလဲရီကပြောပါတယ်ဒေါအောင်ဆန်းစုကြည်မင်းကွန်ပြောချိန်တဲ့တပြိုင်တည်းမန္တလေးကမနော်ရမန်ကွင်းမှာရခိုင်အရေးဆန္ဒပြပွဲတွေစီစဉ်လာတဲ့အပေါ်မှာတော့မန္တလေးအစိုးရအဖွဲ့ဖက်ကခွင့်ပြုမထားဘူးလို့ဆိုပါတယ်မတ်စုမုံကတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်မနေ့ပြန်စက်တင်ဘာလ19ရက်နေ့အင်္ဂါနေ့မနေ့10နာရီမှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအမျိုးသားပြန်လည်တင်ပြရေးနဲ့ညီညာရေးဆိုင်ရာမိကွန်းကိုအင်္ဂလိပ်ဘာသာစကားနဲ့ပြောကြားမှာဖြစ်ပြီးတော့သူမိကွန်းပြောနေတဲ့တပြိုင်တည်းအစိုးရရုံးမြင့်တန်းကြားနဲ့ရေဒီယိုတွေကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ဒီလိုပဲဒေါအောင်ဆန်းစုကြည်မိကွန်းပြောနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲရန်ကုန်မြို့ကမြို့တော်ခမ်းမရှိမှာပြည်သူလူထုတစုတဝေးနဲ့နားဆင်နိုင်အောင်တိုက်ရိုက်ထုတ်လင်းပြသပေးဖို့စီစဉ်ထားပြီးတော့လူထုလူဒန်းစားအလွှာအသီးသီးနဲ့အတူဒီမိုကရေစီအင်အားစုတွေလွှတ်တော်ကိုယ်စားလှယ်တွေပါစုဝေးနားဆင်ကြဖို့ပြင်ဆင်နေကြတဲ့အကြောင်းရန်ကုန်တိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်ဦးရန်အောင်ကပြောပြပါတယ
်ဒီတော့ကမရှိမှာအလီဒီဘုတ်ဆောင်မှာပေါ့နော်ဒီဒီဘုတ်ကနေပြီးတော့ဒီအလီရဲ့ speech ကိုသူတို့ထုတ်ပြမယ်လို့ပြောပါတယ်ဗျာမြို့နယ်ဒီကဒီကိုယ်စားလှယ်ကိုယ်စားလှယ်တွေအကုန်လုံးလာကြပါလိမ့်မယ်ဒါတစ်ချက်နောက်တစ်ချက်ကမြေသားလင်းသားတွေနဲ့အခုလက်ရှိတိုင်းမှာဖြစ်နေတဲ့အနေအထားတွေကိုဒီဒီငင်းနဲ့ပူပေါင်းဖြည့်ချင်းရမယ်ဆိုတဲ့အယူဆပါပါလိမ့်မယ်တချို့ကျွန်တော်တိုင်းပြည်နဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့သတင်းမားတွေကိုလည်းအဒီမိကွန်ကပြန်နေချစ်ပြပါလိမ့်မယ်။ကျန်လဲမှပြီးတော့အမှတ်ထားတဲ့မိသားကနေပြီးတော့အဖြစ်မှောင်ပြအောင်လဲဒီမိကွန်ကနေပြီးတော့ဖြည့်ဆည်းပေးနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲဒီအတွက်ကိုတိတော်ကိုယ်စားလှယ်ဒီနောက်တစ်ခါစိတ်ဝင်စားတဲ့ပြည်သူလူထုတွေအထူးသဖြင့်အားလုံးသွားကြနိုင်တယ်လို့ကျွန်တော်သတင်းစကားကြားထားပါတယ်
။မန္တလေးမြို့မှာတော့မန္တလေးမဟာအောင်မြင်မြို့နယ်တွေကလူထုစုဝေးရာကွင်းတစ်ခုဖြစ်တဲ့မနော်ရမန်ကွင်းထဲမှာမန္တလေးမြို့မိမြို့ဖားတွေမန္တလေးတိုင်းဆိုရအဖွဲ့နဲ့မန္တလေးတိုင်းတွင်းကဒီမိုကရေစီအင်အားစုတွေနဲ့အတူမန္တလေးလူတို့ကနေစုဝေးပြီးတော့ဒေါအောင်ဆန်းစုကြည်မိကွန်ပြောနေတဲ့တပြိုင်တည်းနားဆင်နိုင်အောင်စီစဉ်နေကြတယ်လို့မန္တလေးမြို့ကသတင်းသမားတအုပ်ဖြစ်တဲ့ဦးမင်းထက်ငိမ့်ညံ့ကအစီအစဉ်တွေကိုပြောပြပါဗျ
။မနော်ရမန်မှာ LED ဘုံနဲ့ပြမှာပါပဲ။ LED ဘုံနဲ့ပြမယ်။ခုနဝိုင်းရတဲ့သူတွေကအဲဒီမှာအဲလူစီကားအောင်နဲ့သူတို့ကျွေးမွေးတွေကျွေးမွေးဆိုထပ်တရားတွေပါနေအဲဒီကျွေးတာမွေးတာဖြောရည်တွေတိုက်ကြမယ်အဲ့ဒါတွေလည်းပါတယ်။နောက်တချို့လည်းဒီရှက်တွေနဲ့ပေါ့လေ။အဲ့တော့တခြားမျိုးတွေစီစဉ်တယ်လို့ပဲဟိုရန်ကုန်တို့လားဒီကားဝုံမောင်ရာတို့နောက်တခြားမျိုးကြီးတွေစီစဉ်တယ်လို့ပါပဲဒီမန်လေးမှာလည်းမနော်မန်ကွင်းတာစောရတဲ့ဟိုကတို့တာဒီနေ့ဆိုရင်အဲ့ဒီအလီဒီဘုတ်တွေစီစဉ်နေပြီပထမတော့ဘာသာပြန်မြန်မာဘာသာပြန်မှာပါမယ်လို့ကြားတာကအခုတော့မြန်မာဘာသာပြန်တော့မပါနိုင်တော့ဘူးဆိုလည်းပြောတယ်တော်တော်များများအဲ့ဒီမှာတော့အပြည့်ပြည့်ရှာနေမှာပါမနေ့ကမင်းကတော့အားလုံးကလည်းမျှော်လင့်နေကြတာပါလေအဲဒီကတော့စကိုရဲနေမင်းကွန်းအတွက်နားဆင်နေတယ်လို့နောက်ဒီကတော့ဒေါက်ဆာမင်းနဲ့သူတို့ကဒီလိုတသားတည်းရှိတယ်ဆိုတာကိုပုံသဏ္ဍာန်မျိုးနဲ့ပြကြမှာပါ
အင်္ဂါမနက်10နာရီဒေါန်ဆန်းစုကြည်မိကွန်းပြောမယ့်တပြိုင်တည်းမှာပဲမနော်ရမန်ကွင်းထဲမှာပဲရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကိုရှုံချတဲ့ဆန္ဒပြပွဲကျင်းပဖို့စီစဉ်လာတဲ့အပေါ်မှာတော့မန္တလေးတိုင်းဒေသကြီးဘက်ကခွင့်ပြုချက်မပေးခဲ့ဘူးလို့လည်းမန္တလေးဒေသခံဦးမင်းထက်ငိမ့်ညံကပြောပြပါတယ
်။ကွင်းမှာလာပြီးလုပ်မဲ့ဟာလည်းခုနကတိုင်းကလည်းခွင့်ပြုချက်ကိုခုညင်းထားတယ်လို့ပြောပါတယ်။ဘာသာဒီမိကွန်းပြောချိန်နဲ့တိုက်ဆိုင်နေလို့လေ။အဲ့တော့ဒီကတော့ဒီတောင်ရင်းကြီးကဒေါက်တာကျော်ဆွေတို့နောက်ဘူလက်ဦးလာဆွေတို့နော်အားလုံးမျိုးပါဝင်နောက်ဦးကိန်းသာဆက်ကပေါ့။မဘာသာဒီမန္တလေးကမစိုးရင်တိုင်ဟောင်းကဆရာတော်ဦးဝင်းနာဆက်ကားကိုပါဝင်ပေါ့လေးဦးဟောမဲ့အစီအစဉ်လေးရှိတယ်။နောက်တို့အဲ့မှာဆန္ဒပြပိုစတာတွေပေါ့လေ။အဲဒီကတော့ရခိုင်ရေးကိုပါပဲ။တို့အကြမ်းဖက်မှုရှုတ်ချတဲ့ဟာတွေပေါ့။ဒါတို့တော့လည်းပဲအဲ့ဒီအစီအစဉ်တွေကတို့ကတော့၈နာရီခွဲလေးကစဖို့မူလကတော့ကြီးညာထားတာတွေ့ရတယ်။ဒါပေမဲ့ဒီမှာ၁၀နာရီစမှာဆိုတော့အချိန်ကသိက်ကတ်နေတယ်။နောက်တော့လုံးမဲ့နေရာလည်းမတော်မှန်ဘူး။အဲ့ဒီတိုင်ဆိုရဖွဲ့ရတယ်ဒီအတွက်ခွာခွေးချက်ဒီဟာကိုမပေးထားဘူးလို့ပြောပါတယ
်ရန်ကုန်မှာတော့မြို့တော်ခမ်းမရှိမန္တလေးမြို့မှာတော့မနော်ရမန်ကွင်းကြောက်ပတောင်းမြို့နယ်မှာတော့အာကစားခမ်းမစကိုင်းတိုင်းမုံရွာမှာတော့မုံရွာမြို့နာယီစင်ရှိပဲခူးတိုင်းမှာတော့ရွှေမော်တော်ဖျားရှိကမော်တော်ယာဉ်ရန်နာကွင်းနဲ့ဒဝဲမြို့မှာတော့ဗိတ်တန်းလန်းစုံကော့တောင်း မျိုးမော်လမြိုင်မျိုးစာရဲမျိုးကြီးတွေမှာဒေါအောင်ဆန်းစုကြည်ရဲ့မိကွန်းဓာတ်ရိုက်ထုတ်လွှင့်မှုစူပေါင်းနားထောင်ပွဲတွေကျင်းပဖို့စီစဉ်နေကြပါတယ်။နေပြည်တော်ကအပြည်ပြည်ဆိုင်ရာကွန်မန်းရှင်းဌာနမှာတော့ဒေါအောင်ဆန်းစုကြည်မိကွန်းပြောမယ့်အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာတန်ရုံတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုပါဖိတ်ကြားထားပါတယ်ရှင်။
မဆူမွန်တင်ပြတော်ရပါရှင်ခုတော့ဒေါအောင်ဆန်းစုကြည်ပြောမယ့်မိန့်ခွန်းအပေါ်သုံးသပ်ချက်တွေကိုတင်ပြပါမယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမနေ့ဖြန်စက်တင်ဘာလ19ရက်မှာလက်ရှိမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမျိုးသားပြည်လဲတင်ပြရင်းနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်တဲ့အတွက်နိုင်ငံတကာကစိတ်ဝင်စားစောင့်မျှော်နေကြပါတယ်မနေ့ဖြန်19ရက်နေ့မှာပြောကြားမယ့်မိန့်ခွန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံအရေးလှိလာဆောင်ကြည့်သူတွေရဲ့အမြင်တွေကို VOA သတင်းထောက်ကိုကောင်းဆဟင်းကစူးစီးတင်ပြထားပါတယ်
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါရီနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ PR ပေးမှုကိုခံနေရချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအမျိုးသားပြည်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြုမိန့်ခွန်းကိုမနေ့ပြန်စက်တင်ဘာ19ရက်မနေ့စနေနေ့မှာပြောကြားမှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရခိုင်ပြည်ပခါရီနဲ့ပတ်သက်ပြီးကိုဖီအန်နဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကဒေါအောင်ဆန်းစုကြည်ရဲ့မနေ့ပြန်ပြောမယ့်မိန့်ခွန်းမှာအဖြေတစ်ခုကိုပြည့်ပြည့်စုံစုံပေါ်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါရယ
်အကျွန်တော်ပုဂ္ဂိုလ်ကြီးကိုယ့်အစီကံကိုကျွန်တော်မှမရှိဘူးဗျာဒါဆိုအတွေ့အကြုံကအရာတော့နှစ်ပေါင်းလေးယောက်များစွာရှိလာပါပြီတော့ယောက်များစွာတော့အဖြစ်ချင်းများကိုကြော်လွားနိုင်တော့ခေါင်းဆောင်တရားရဲ့ဒီအတွေ့ကိုကျွန်တော်တို့ကမျက်မြင်သိသိတွေ့ခဲ့ရပြီပါပြီနော်အဲ့တော့ဒီကောင်းတဲ့ညံ့ရစီအကြောင်းမရှိပါဘူးအဲ့တော့ဘယ်လိုပဲအဖြစ်ချင်းနဲ့ရင်ဆိုင်ရင်ဆိုင်သမတ်ကြကြနဲ့ညံ့ရတာလားနဲ့ဒီလိုမျိုးအရေးကြီးတဲ့ဒီကောင်းဆောင်ကြီးအဖြေတစ်ခုကိုမဟုတ်ချမလို့ပေါ်ထုတ်နိုင်တယ်လို့ကျွန်တော်ကြက်ကြက်တပတ်ယုံကြည်ပါတယ်
။ရခိုင်ပြည်ပခါရီနဲ့ပတ်သက်ပြီးနိုင်ငံတကာကဒေါအောင်ဆန်းစုကြည်အပေါ် PR ပေးမှုတွေခံရကြချိန်မှာပထမဆုံးတုံ့ပြန်မှုဖြစ်တဲ့နိုင်ငံတော်အခြေပြုမေကွင်းကနိုင်ငံတကာရဲ့အဖြေအားရောနေတော့နိုင်မလားဆိုတာကိုတော့မြန်မာနိုင်ငံအရေးလေးလိုက်ဆောင်ကြည့်သူဦးစီသူအောင်မြင့်ကအခုလိုသုံးသပ်လိုက်ပါတယ်
။အဓိကကတော့ရခိုင်အရေးနဲ့ပတ်သက်ရဲ့အဲဒေါ်ဆန်းစုကြည်ကသူကဟိုပြောပြဆိုပြရုံနောက်နဲ့ဟိုဖိအားတွေ ਆ ကြီးရောကြသွားမယ်လို့တော့မထင်ဘူးလက်တွေ့ဟိုလုံပြမှာပေါ့နော်လက်တွေ့ဓာတ်တွေလုံပြရမလဲဆိုရင်အခုနိုင်ငံတကာကပြောတာတွေရှိတာပေါ့လူတွေအဲ့လိုမျိုးအများကြီးထွက်သွားကြတယ်ဒုက္ခတွေရောက်နေတယ်ဆိုတော့အဲ့တော့ဒီဒုက္ခတွေတွေကိုဟိုဘယ်လိုလုပ်မလဲကောင်းကောင်းမွန်မွန်ပြန်ကင်တွေပြန်ကင်တွေပြန်လက်ခံမလားအဲ့ဒါတွေနောက်ပြီးတော့မှကိုဖီအာနန်အစီရင်ခံစားကိုအကောင့်ထဲပေါ်တာတွေအဲ့လိုမျိုးပေါ့နော်ဒီဟာတွေကိုလက်တွေ့လုပ်ပြမှသာဖြစ်ရတယ်ရရမယ်လို့ထင်ပါတ
ယ်မြန်မာနိုင်ငံရဲ့လေးလက်ဆောင်ကြည့်သူတူဦးဖြစ်တဲ့ဦးမမောင်စိုးကတော့စက်တင်ဘာ19ရက်နေ့မှာပြောကြားမဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ရဲ့မိကွန်းကနေရခိုင်ပြည်ပကဖြစ်ရှင်းဖို့လမ်းဖွင့်ပေးတဲ့လမ်းစာတစ်ခုကိုမြင်ရလိမ့်မယ်လို့သုံးသပ်ပါတယ
်ခက်တာဗျာတထိုင်လေးကတော့ကျွန်တော်ထင်ရတော့ဒေါ်စုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဖြစ်ရှင်းနိုင်မှာမထင်ဘူးဗျာရခိုင်ရေးရရစီပြန်ရှင်းရမယ်ပြဿနာလို့ဖြစ်သွားပြီကျွန်တော်တို့ဥပမာကျွန်တော်တို့ပြည်နိုင်ငံထိုင်းနိုင်ငံတောင်ဝဲပြဿနာလိုပဲရရှိမမကန်ကန်ဘောက်ရှင်းရှင်းပြဿနာတော့ရှိနေမှာပဲအဲ့တော့ကျွန်တော်တို့ကရရှိရှင်းရမယ့်ပြဿနာရရှိရှင်းရမယ့်ပြဿနာအတွက်လမ်းဖွင့်ပေးတဲ့လမ်းစာတစ်ခုတော့မြင်ရလိမ့်မယ်လို့မြင်ထင်ပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုစားကုလသမဂ္ဂအထွေထွေညီလာခံကိုဒုသမတနှင့်ဦးဟန်နရီဗန်ဒီယူကစနေမ20ရက်နေ့မှာကုလသမဂ္ဂဌာနချုပ်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်စနေမ19မှာပြောကြားမဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြုမိကွန်းဟာဆိုရင်လေကုလသမဂ္ဂဌာနချုပ်ကပြောကြားမဲ့ဒုသမတရဲ့မိကွန်းကိုအဖြေပေးလိုက်တဲ့မိကွန်းဖြစ်နေမယ်လို့ဦးမမောင်စိုးကပဲပြောပါတယ်။အဲ
ဒုသမရာပြောမဲ့မိကွန်းကိုသူကတော့အဖြေပေးလိုက်တဲ့သဘောလို့ထင်ပါတယ်။ဘာလို့ဆိုအစိုးရဖွဲ့ရတော့သူပဲသွားပြောပြောဒီဘာပြောမယ်ဆိုတော့အားလုံးစုပြပြီးသားဖြစ်မယ်လို့ထင်ပါတယ
်။လူမျိုးရေးဘာသာရေးအရာလုံးစုံမှုတွေရှိနေတဲ့အချိန်မှာပြည်တွင်းတည်ငြိမ်ရေးအလေးထားဆောင်ရွက်နေတာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့နယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတရားမှမဟုတ်ဘူးလို့မြန်မာအစိုးရကပြောထားတာဖြစ်ပါလေ။မနေ့ကစက်တင်ဘာ19မှာပြောကြားမဲ့ဒေါအောင်ဆန်းစုကြည်ရဲ့မိကွန်းကနေရခိုင်အရေးနဲ့ပတ်သက်ပြီးဘလို့ပြောင်းလဲမှုတွေဖြစ်လာမလဲဆိုတာကိုတော့မြန်မာပြည်သူတွေအပါအဝင်နိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေကြတာပဲဖြစ်ပါလေခင်ဗျာ။
ကိုကောင်းစဟိုင်းပါရှင် FOA နံပါတ်ပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီစီစဉ်နေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေရှာ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အတူကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညပိုင်းဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်းသတင်းလွှာအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားရဖို့ရှိတာကတော့
အနုပညာပါဝင်နေဖြစ်စေမပါဝင်နေဖြစ်စေဖန်တီးမှုတွေပြုလုပ်ထားတဲ့ရုပ်တံစီစဉ်တွေကကျွန်တော်တို့ရဲ့ပတ်ဝန်းကျင်ပေါ်မှာလက်မှုအများကြီးရှိပါတယ်။ဖန်တီးမှုတွေကပြည်သက်ရဲ့အပြုမူသဘောထားယုံကြည်ချက်ခံစားချက်နဲ့သိပညာတွေအပေါ်မှာတည်ရမှုတွေရှိတယ်။အဲဒီတည်ရမှုတွေကရှိတဲ့
မှတ်တမ်းရုပ်ရှင်ဒါရိုက်တာမှတ်လေးတီတာရဲ့ယုံကြည်ရအပြည့်အစုံကိုနောက်ပိုင်းမှာကြားရဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်စစ်တွင်မြို့မှာအိန္ဒိယနိုင်ငံကအကုန်အကျခံတည်ဆောက်ခဲ့တဲ့ကလဒန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအပေါ်ဒေသခံတွေဘက်ကအပြင်းအထန်ကန့်ကွက်တာမျိုးရှိပေမဲ့ဒေသဖွံ့ဖြိုးရေးကိုဘလောက်ထိအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်နေကြဆဲဖြစ်ပါတယ်။ဒါအပြင်စီမံကိန်းအတွက်လုပ်ငန်းတွေမှာလည်းဒေသခံတွေကိုအသုံးပြုရနေတဲ့အတွက်စီမံကိန်းကာလမှာကိုကဒေသခံတွေအတွက်အလုတ်ကိုင်းဖန်တီးပေးနိုင်စွာအားနည်းခဲ့တယ်လို့ထောက်ပြဝေဖန်ကြပါတယ်။ကလဒန်စီမံကိန်းအပေါ်ဒေသခံတွေရဲ့အမြင်သဘောထားတွေကိုစစ်တွေမျိုးကတက်ကြွအလှရှားသူကိုစစောထုံးကိုဆက်သွယ်မင်းမြန်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်လက်ရှိရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ဒီနိုင်ငံရေးမတည်ငြိမ်မှုတွေပေါ့နော်အဲ့ဒါတွေကရောဒီပြည်နယ်အစိုးရအနေနဲ့ဒီဒေသမှာဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးဖို့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုအာရုံမစိုက်နိုင်လောက်အောင်သူတို့အတွက်အခက်အခဲတွေဖြစ်စေသလားဟိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်ဖွံ့ဖြိုးရေးဘက်ကိုအာရုံမစိုက်နိုင်တဲ့အနေအထားမျိုးဖြစ်သွားစေသလား
ကျွန်တော်တို့သိရတဲ့အကြောင်းအရာနှစ်ခုရှိတယ်အဲတစ်ခုကကြတော့ဒီအဲဒီ NLD အစိုးရလက်ထက်မှာဒီဗဟိုရှုတ်ကတ်မှုကပုံပြီးတော့များလာတယ်အဲအဲ့ဒီမှာမှရခိုင်ပြည်မှာရှိတဲ့ဒီအစိုးရအဖွဲ့အစည်းမှာပါတဲ့ဒီဘောနော်ဝင်းချော့ပါဝင်ဝင်ကြီးတွေရဲ့ဒီ capacity ကအဲ့ဒီအရင်နေတွေလို့ကျွန်တော်တို့သိရတယ်အဲနောက်တစ်ချက်ကကြတော့ဟိုနောက်တစ်ချက်ကကြတော့ဒီသုသာပြောတဲ့ပဋိပက္ခရဲ့နောက်ဆက်တွဲကိစ္စတွေပေါ့လေအဆက်တွဲကိစ္စတွေပေါ့အဲ့ဒါကကြတော့ဘယ်လိုဖြစ်သွားလဲဆိုတော့ဟိုတစ်ဖက်ကကြတော့ကျွန်တော်တို့ကဒီလိုစဉ်းစားတယ်ပဋိပက္ခကြောင့်ဒီဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့နောက်တစ်ခုကဒီနိုင်ငံရေးနည်းမျိုးနဲ့ဆိုင်တဲ့ကိစ္စတွေမဝင်လာသလိုအဲ့လိုမျိုးမဝင်လာတဲ့အကြောင်းရင်းကားလည်းပဲပဋိပက္ခကိုပုံပြီးတော့ဆက်တွဲရှိစေတယ်ပေါ့အဲ့လိုမျိုးလို့ကျွန်တော်စဉ်းစားတယ်နောက်ဆုံးလေးဆိုတော့ဒီဘုဒ္ဓမောင်တော်ဒီတိတောင်ဒီမီးတောင်နဲ့နေတာရဲ့အနေထားကကျတော့တကယ်တော့ပေါ့ဗျာဒါပေမဲ့တချို့ဧရိယာမှာကျတော့ဒီနေရှိထွင်ကျော်မုံနဲ့ဆိုင်ဆက်ပတ်တဲ့လေတခတ်မှုတွေကရှိနေတာမဟုတ်ဘူးဥပမာကြည့်မယ်ဆိုလို့ရှိရင်ဆောင်းစင်းနေတခုပဲဒီကွန်မြူနီဖိုင်နယ်ပုံစံမျိုးရှိနေတဲ့မှာတခတ်မှုတွေကိုဒီဧရိယာကျတော့တော်တော်များရှိခဲ့တယ်ဒါပေမဲ့ဆောင်းစင်းချောင်းတောင်းစီပေါ်မှာကျတော့ဒီဖြစ်မှာဘလောက်ဖြစ်စီဖြစ်စီဒီဖြစ်မှာမဖြစ်ဘူးအဲ့ဘာလို့ဆိုလို့ရှိနေလဲဆိုတော့တခြားသော area တွေမှာကကွန်ပျူတာမှုတာရရှိမယ်ဆိုလို့ရှိရင်လူတွေကတူတဲမှုနောက်ကိုလိုက်ပြီးတော့မှဒီပဋိပက္ခတွေနဲ့အဝေးရာကိုသွင်းရှင်ရတယ်ဆိုတော့အဲ့ဒီအနေထားတွေအပေါ်မှာနိုင်ငံတကာနားလည်ဖို့လိုအပ်တယ်ဒါပေမဲ့ကျွန်တော်ဘာလို့ပြောခဲ့လဲဆိုတော့ဒီရခိုင်ပြည်နယ်ပတ်သက်တဲ့စီးပွားရေးမှုဆိုင်ရာစုဝေးရေးအဖွဲ့တွေလာတာရှိတယ်ကိုပင်းကော်မရှင်ကလည်းပဲလာကျွန်တော်ဆွေးနွေးခါမှာကျွန်တော်ဒီလိုသက်ထိုးခဲ့တယ်နောက်တိတဲ့တခြားသော NGO တွေကဒီကွန်ပျူတာနဲ့ဆိုင်တဲ့ survey တွေကောက်တာရှိတယ်အိမ်မှာကျွန်တော်မရှိသေးသေးပါနေတဲ့ခါကျတော့သူတို့ကကျွန်တော်ကိုခေါ်ပြီးတော့ဆွေးနွေးတာရှိတယ်။အဲဒီနေရာမှာလည်းကျွန်တော်ဒီလိုမျိုးရှိတော့ကျွတ်ဖို့လည်းရှိပါတယ
်။ဒီအခုဒီကလဒန်စီမံကိန်းကတော့အိန္ဒိယကဥဆောင်ပြီးလုပ်တဲ့စီမံကိန်းပေါ့နော်။နောက်တစ်ဖက်မှာလည်းဒီတရုတ်အစိုးရဥဆောင်ပြီးလုပ်တဲ့ဒီတန်ခွေပိုက်လိုင်းတည်တဲ့စီမံကိန်းတွေပါလေရှိတယ်ဆိုတော့ဒီနှစ်ခုကိုရှင်းကြည့်ရင်ရခိုင် ဒေသခံတွေကြားထဲမှာဘယ်လိုအမြင်ရှိသလဲဆိုတော့ဒါကဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အိန္ဒိယရင်းနှီးမြှုပ်နှံမှုအပေါ်မှာနှစ်ခုချိန်ထိုးကြည့်ရင်ဘယ်လိုအမြင်ရှိတာလဲသူတို့ကျွန်တော်တရုတ်ကပိုကောင်းတယ်လို့မြင်သလားဒါမှမဟုတ်လည်းအိန္ဒိယကပိုကောင်းတယ်လို့မြင်သလားဒါမှမဟုတ်လည်း vice versa ပေါ့နော်အိန္ဒိယဆိုတယ်တရုတ်ကပိုဆိုတယ်အဲ့လိုမျိုးဘယ်လိုအမြင်ရှိကြသလဲ
ဟောတရုတ်ရဲ့စီမံကိန်းကြီးကအရင်ကြီးကိုကြီးပွားလွန်တယ်နောက်ပြီးတော့မှသူကဒီအရင်ကျွန်တော်တို့ဒေသတွေအရင်အထားရမယ်အရင်ကြီးကိုအဓိကကျတဲ့ဒီဟိုဘောနော်ဒီနိုင်ငံဝင်ငွေအများကြီးကိုရရှိတဲ့ဟာဒီကိုဈေးပေါ်ပေါ်နဲ့ယူထားတယ်နောက်ပြီးတော့မှသူရဲ့စီမံကအရင်ကြီးတဲ့ခါကျတော့သူရဲ့ impact ကအရင်များတယ်ညတော့ဟိုဒီတော်တော်များကလောစီမံတရုတ်ကိုမကြိုက်ကြဘူးအိန္ဒိယကျတော့စီမံကဒီဦးနေသာလို့ရှိရင်ပြောပါလို့ပြည်နေထားမျိုးပေါ့အဲ့ဒီခါမှာဟို impact သူ့ရဲ့ impact ကလည်းနေတယ်ပေါ့ကွာဘာသူကဒီ initial resource ဒီ initial resource တွေကိုသူကသူ့တွေဟာမျိုးမဟုတ်ဘူးရှိတဲ့ resource တွေကိုမိန်ပြီးတော့မှသူကအဆုံးထားတာဖြစ်တဲ့ခါကျတော့ဟိုရေပြူရအချင်းကတော့ဟိုတရုတ်ကိုပုံမကြိုက်ကြဘူးပေါ့ဗျာ
တရုတ်ကိုပုံမကြိုက်ကြဘူးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဒါပေမဲ့ဒီလိုပြောလိုက်လို့အိန္ဒိယကိုကြိုက်နေပါလေဆိုရင်အတိတ်ပြတော့မဟုတ်ဘူးဘာလို့လဲဆိုတော့ဒီတရုတ်စီမံကြီးမှာပါနေတဲ့အိန္ဒိယ company တွေရဲ့ဒီ data ခင်းတဲ့ပုံမှာရှုမမှုတွေကိုလည်းပဲကျွန်တော်ကြည့်နေရတာပဲအဲ့ဒီခါလေးပဲ data ခင်းတဲ့ဒီအိန္ဒိယ company တွေပတိပကဖြစ်တာပဲ
အဲ့တော့ဆိုတော့သူတို့လိုဒီလူလူနဲ့အများအထိတွေ့ပြီးလူလူကြမှာတွာလာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအနေနဲ့ရောဘယ်လိုမြင်မိသလဲဒီနိုင်ငံသားရောက်လာတဲ့ရင်းနှီးမြှုပ်နှံမှုတွေဟာကောင်းသလားရခိုင်ပြည်နယ်ရခိုင်ဒေသခံတွေကိုတကယ်တည်းရအကျိုးဖြစ်စေမဲ့ဖွံ့ဖြိုးမှုတွေဖြစ်စေသလားဒါမှမဟုတ်သူတို့မလာရင်ပိုကောင်းမလားဘာလို့ဘယ်လိုမြင်မိလဲ
ဟုတ်ကျွန်တော်တို့ကဒီနေရာမှာနှစ်ပိုင်းရှိတယ်ကိုယ့်ရဲ့ဒီနိုင်ငံတကာနိုင်ငံတကာအသီးကိုပေါ့နော်ဒီညင်ကြီးနိုင်တဲ့အနေအထားမျိုးရှိတဲ့လူရဲ့ပြီးတော့မှဒေသဖွံ့ဖြိုးမှုကိုအရင်အရေးပါတဲ့ရှုလောင်းကစဉ်းစားတဲ့လူတွေပေါ့နော်အဲ့ဒါတမျိုးပေါ့ဒါမှအဲ့လိုမဟုတ်ပဲနဲ့ဒီဖိလာမဲ impact တွေကိုအရင်ကြောက်တယ်ပေါ့နော်အရင်ကြောက်တယ်ဒီကဲမှုလို့အရင်ကြောက်တယ်အဲပြီးတော့မှတခြားသောဒီသဘောရှုလောင်းကစဉ်းစားမယ်အဲ့လိုမျိုးလူတွေကကြတော့တမျိုးဖြစ်နေမှာပေါ့ဆိုလိုချင်တာကအဲ့တော့ကျွန်တော်အမြင်လေးပြောရမယ်ပေါ့ကျွန်တော်နဲ့သဘောတဘာဝတူတဲ့ဒီတတခဲအုပ်စုတွေအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ရင်းနှီးမြှုပ်နှံမှုကိုကျွန်တော်လိုအပ်တယ်နောက်တစ်ခုပဲရှိတယ်အဲ့ဒီရင်းနှီးမြှုပ်နှံမှုလာမဲ့ company တွေအစိုးရတွေကကြတော့သူတို့မှဒီတိမဲထားတဲ့နိုင်ငံတော်စင်တွေပေါ့လေဥမာ EIGI တို့လိုနောက်ပြီးတော့မှဒီတခြားသောဒီဗာလေ FIC တွေကိုအရင်ကြီးကိုအလင်းထားတယ်ပေါ့အဲ့ဒီတော့မှဒီ data ရဲ့အခြေအနေတွေပေါ်မှာကောင်းကောင်းနားလည်သဘောပေါက်လေ့လာပြီးတော့မှစဉ်းစားပြီးတော့မှလုပ်လို့တွေပေါ့အဲ့လိုမျိုးအခြေအနေဆိုလို့ရှိရင်တော့ကျွန်တော်ကြိုးဆိုတယ
်ဟိုနောက်ဆုံးတစ်ခုအနေနဲ့ကတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ data ကနေမြင်သလိုအပြင်ကလူတွေမမြင်တဲ့သတိမထားမိတဲ့အချက်တွေရောရှိသလားဘာတွေများဖြစ်မလဲ
တစ်ချက်ကိုတော့ကိုတို့ဟိုတဲစဉ်းစားပြဖို့လိုသေးတယ်အဲ့ဒါပါလေဆိုတော့ဒီ credit စီမံကိန်းကိုတည်ဆောက်တဲ့အခါမှာဒီ data ခန့်ဒီအလုပ်သမားတွေကိုတုံးတာအရင်နေပါလွန်းတယ်နောက်တစ်ခုကသူတို့ကဒီစီမံကိန်းကို PC ဘောအတွက်ဆောင်တဲ့အခါမှာဒီ company ဒီတုံးငိုင်းတဲ့ company တွေကို side contract contract တွေဖြစ်ကုန်တယ်အစင်းဖြစ်ကုန်တယ်ဖြစ်ကုန်တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီ data ကလူတွေကဒီ company ကိုမင်းပြီးတော့မှဟိုသူတို့ညွန်ထားတဲ့ဘောတော့အမြဲဆုံးကမရှိဘူးဟိုဆိုလို့ရှိရင်ကကိုကအဲဒီဥမာကြောက်ကြည့်နေပိုးတွေဆိုပါစို့သိကြည့်နေပိုးတွေဆိုပါစို့ company ကတိုင်းရင်းကလာမဟုတ်ဘူးဒီအဓိက company India company ကလာမဟုတ်ဘူးသူတို့ကမှ company တစ်ခုအဲ့ company မှနောက် company တစ်ခုအဲ့လိုခွေးလုံးကားတဲ့ခါကျတော့ငွေတွေကိုစောက်ဆိုင်ရတာတွေနောက်ပြီးတော့မှဟိုပေးသေးသေးတွေအရင်နေတာတွေပေါ့နော်ဈေးကုန်တွေအရင်နေတာတွေအပြည့်တွေကျုံခဲတယ်နောက်ပြီးတော့မှအဲ့ဒီမှာအလုံးဟိုပေါ့အလုံးခင်းထားတဲ့ဝင်ထည့်တွေကဒေသခံတွေအရင်နေပါလုံးရတယ်အဲ့ဒီဟာတွေကိုတော့မကြည့်မနေဖြစ်ခဲ့ကြတယ်အဲ့တစ်ချက်ပေါ့နော်နောက်တစ်ချက်ကဒီကနေ့စီမံကိန်းကိုဟိုဆောင်ရွက်တဲ့ဒီဟိုဒီပလဲဝပေါ့နော်ဒီစင်ပြင်းနေဖိမှကြတော့ impact တဲ့ချီကေသူတို့ဒီ data ခင်းနေမှုထိခိုက်မှုရှိလို့သူပြောကြတယ်အဲ့တော့ if မှလူတွေကကြတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မှဒီရခိုင်ဖက်ကအဆူတည်းဒီ city ဖက်တို့ဒီကြတော့ဖက်တို့ထဲပို့လူစားလို့ရှိရင်ပို့ပြီးတော့မှသူတို့ဖက်ကမတိုက်တဲ့ပုံစံပြတယ်အဲ့တော့အဲ့ဒီအရှင်းတစ်ခုလို့ရှိတယ်ပေါ့
ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ညတရားလေးလိုက်အစီအစဉ်မှာပါအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ရောရှိမှာခင်ဗျ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအစိုးရအတွက်ဒီပြည်ရင်းပြည်ပါ PR တွေနဲ့လက်တတော်မှာကြုံတွေ့နေရတဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မေကွန်းတရက်ကိုစက်တင်ဘာလ19ရက်မနက်ပိုင်းမှာပြောဆိုရှိနေပါတယ်။ဒီပြောဆိုသွားတဲ့မေကွန်းနဲ့ပတ်သက်လို့အမြင်နောက်နိုင်ငံတကာနဲ့ပြည်ရင်းပေါ်မှာတည်ရောက်မှုဘယ်လောက်ရှိသလဲစသဖြင့်သုံးသပ်ချက်တွေကိုစက်တင်ဘာလ19ရက်နေ့ညပိုင်းအင်္ဂါနေ့တည်းလေးလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့တော်ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြီးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးမိများလို့တာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြီးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြတဲ့တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အမေရိကန်အတန်ရဲ့တရားလေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တော့မှာတပတ်ကိုနှချင်းထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖြန်အင်္ဂါနေ့ည9:00နာရီတရားလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။ internet ကွန်ရက်ကတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်အောင်တုံ့ပြန်နိုင်အောင်တီထွင်ထားတဲ့ smart ပစ္စည်းတိုင်းတကယ်ပဲအသုံးဝင်ပါရဲ့လား။နောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတွေကိုဖွဲ့ယူသုံးစွဲသူများလာအောင်ကုမ္ပဏီတွေဘက်ကဘလို့နည်းပညာတွေထပ်တိုးထည့်နေသလဲဆိုတာကိုမဆူမြတ်မောင်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်ဒီမှန်တော့ဝယ်ရတော့မလို့ဖြစ်နေပြီကိုသားညုံဦးရေမှန်ကြည့်လိုက်ရုံနဲ့လေကိုယ့်ရဲ့အသားရည်အခြေအနေကိုသုံးသပ်ပြီးတော့ဘယ်နာတော့ဖြင့်အရေးအကြောင်းတွေပေါ်နေပြီးအဆက်ပြောက်တွေဖြစ်နေပြီဆိုပြီးတော့တမျက်နှာလုံးမှာဖြစ်နေတဲ့အခြေအနေကိုပြောပြနိုင်တယ်။နောက်မှန်တဲ့ smartphone ချိတ်ဆက်ပြီးတော့လေအဲ့ဒီအချက်လက်တွေကိုကိုယ့်ရဲ့ smartphone ထဲမှာထည့်ထားလို့လည်းရတယ
်။ရိုးရိုးမှန်နဲ့ကြည့်လို့ရှင်လေမြင်နေရတာပဲမဟုတ်ဘူးလားမဆင်မောင်ဟာ။ပတ်စံကုန်ခံပြီးတော့ smart မှန်ဝယ်ကြည့်စရာလိုလိုလားဗျ။
smart mirror မှန်ဆိုတော့မြင်ရတာတွေမဟုတ်ဘူးဘယ်နာကိုပို့ပြီးဂရုစိုက်ရမယ်ဆိုတာတွက်ချက်ပေးနိုင်တယ်လေနောက်ကိုယ့်ရဲ့ဖုန်းထဲမှာသူ့ရဲ့အချက်လက်တွေရှိနေတော့အသားရည်ပိုကောင်းလာသလားပိုဆိုးသွားသလားဆိုတာပြန်သုံးသပ်ကြည့်နိုင်တာပေါ့ရှင
်မဆုမြတ်မုံပြောနေတဲ့ smart မှန်မျိုးအပါဝင်အင်တာနက်နဲ့ချိတ်ဆက်ပြီးတော့သုံးရတဲ့ smart ပစ္စည်းပေါင်းကကမ္ဘာတစ်ဝှမ်းမှာဒီနှစ်ထဲ10ဘီလီယံကျော်လောက်ရှိနေတယ်တဲ့ Gartner ဆိုတဲ့ American ကနည်းပညာဆိုင်ရာလေ့လာအကျံပေးနေတဲ့ကုမ္ပဏီကခန့်မှန်းထားတာ2020ခုနှစ်ကုန်ကနီးလောက်ဆိုရင်တော့ဘီလီယံ20ကျော်လောက်ထိတော်မှရှိသွားနိုင်တယ်တဲ့။မြောက်အမေရိကအနောက်ဥရောပနဲ့တရုတ်နိုင်ငံတွေမှာသုံးတဲ့သူတွေပိုတော်မှများလာအောင်မယ်ဆိုပြီးတော့တွက်ထားတယ
်။ဖြစ်တော့မှာပေါ့အိမ်သုံး electronic ပစ္စည်းအယောင်ဆိုင်တွေကိုသွားကြည့်လို့ရှိရင်နောက်ဆုံးပေါ်အလုံးကကွန်ပျူတာကွန်ရက်ကတစ်ဆင့်သုံးတဲ့သူရဲ့ smartphone နဲ့ချိတ်ဆက်ထားနိုင်တဲ့ပစ္စည်းတွေကြီးပဲ။တလောကပဲဒီဂျာမနီနိုင်ငံဘာလင်မှာလုတ်သွားတဲ့ IFA ပြပွဲလေနောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတွေပြပွဲမှာဆိုရင်အားလုံးကအင်တာနက်ချိတ်ဆက်ထားပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်နိုင်တဲ့ပစ္စည်းတွေကြီးပဲစကားပြောနိုင်တဲ့ရေခဲသတ္တားသွားတိုက်နေရင်နဲ့ကိုတိုက်တဲ့ပုံစံကနေဂိမ်းထဲကလှုပ်ရှားမှုဖြစ်အောင်လို့ပြောင်းနိုင်တဲ့ smart သွားတိုက်တန်းထိုင်ရာကမထပန်းမင်တွေကိုရေလောင်းနိုင်တဲ့ smart ဥယျာဉ်မှုစနစ်အမျိုးကိုစုံနေတာပဲ internet of thing အတိုးကောက် IoT ပစ္စည်းတွေ smart ပစ္စည်းတွေကြီးပဲ
အားလုံးကလူတွေအလုရှုပ်သက်သာအောင်အဆင်ပြေအောင်ရည်ရွယ်တည်ထွင်နေကြတာပါနောက်ဆိုလို့ရှိရင်အိမ်သုံးပစ္စည်းတွေအားလုံးကိုယ့်ရဲ့အင်တာနက်ကွန်ရက်ထဲမှာချိတ်ဆက်ထားလို့အိမ်ထဲကိုဝင်လိုက်တာနဲ့မိအဖွင့်အပိတ်တော်မှာကိုယ်တိုင်လုံနေစရာလိုတော့မှာမဟုတ်ဘူးလို့ CNET နည်းပညာဝက်ဘ်ဆိုက်က Editor Shra Tipkan ကပြောတယ်ဗျ
But at some point in the future kind of the vision is you walk into your home it knows that it's you getting home it automatically unlocks the door because it can sense your phone or you know whatever
ရှိတဲ့ချိန်ချိန်မှာတော့ကိုယ်အိမ်ထဲကိုဝင်လိုက်ပြီဆိုတာနဲ့အိမ်ပြန်ရောက်ပြီဆိုတာကိုအိမ်ကအလိုလိုသိအောင်လို့ရွေတာပါကိုယ့်ရဲ့ဖုန်းနဲ့ဆက်သွယ်ထားတဲ့တကားတော့ကဖုန်းနာရောက်လာပြီဆိုတာကိုသိလို့တကားလိုလိုဖွင့်ပေးမယ်နောက်ပြီးတော့ကိုလိုချင်းတလိုမျိုးချိန်ထားတဲ့ဒီအိမ်ထဲကအလင်းအမောင်းအပူအေးစနစ်အားလုံးကလည်းကိုရောက်လာပြီဆိုတာကိုသိလို့အလိုလိုကိုကြိုက်တဲ့မိအောင်ဖွင့်ပေးတယ်အပူချင်းချိန်ပေးတယ်ကိုကြိုက်တဲ့တခြင်းကိုအလိုလိုဖွင့်ပေးတယ်ကိုကတကားဖွင့်ပေးပါမိဖွင့်ပေးပါလို့ဒီမခိုင်းငင်တဲ့ကောင်ဆက်တွေကအလိုလိုကြိုသိပြီးတော့အလိုလျောက်လှုပ်ပေးနိုင်တော့ကိုယ်တွက်ပို့ပြီးတော့လွဲကူအဆင်ပြေတာပေါ့ရှင
်သူပြောသလိုမျိုးဒီအိမ်တိုင်းမှာပစ္စည်းတွေအားလုံးကိုအင်တာနက်ကတဆင့်ချိတ်ဆက်ထားနိုင်ပြီးတော့အလိုအလျောက်တုံ့ပြန်နိုင်တဲ့အဆင်မျိုးရောက်ဖို့ကတော့အချိန်အကြာကြီးကြာအောင်မှာပါဒါမဲ့လည်းသေချာပြန်ကြည့်လို့ရှိရင်ကိုယ့်ရဲ့ smartphone နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေကတိတ်တော့မနေဘူးရှင်တချို့ကြတော့လေဝယ်လာတဲ့ပစ္စည်းရဲ့ညွှန်ကြားချက်ထဲမှာပါလို့ဒါကို့ဖုန်းနဲ့ချိတ်ဆက်လိုက်တာတကယ်တမ်းလက်တွေ့ကြတော့လိုလည်းမလိုဘူးအသုံးလည်းမဝင်ဘူးကိုသားညုံဦးရဲ့
ဟုတ်တယ်မဆုမြတ်မောင်ကအခုပစ္စည်းသေးသေးလေးတွေကစဘာပစ္စည်းဝယ်အားလုံးက smart ပစ္စည်းတွေဖြစ်နေတော့အင်တာနက်နဲ့ချိတ်ဆက်ရတာကြီးပဲအမျိုးတွေကလည်းစုံတော့ဒီပစ္စည်းနဲ့ဟိုပစ္စည်းချိတ်ဆက်လို့ရရလားဆိုတာလည်းကြည့်ရသေးတယ်။နည်းပညာပိုင်းနဲ့မဆိုင်တဲ့သူတွေအတွက်သိပ္ပံနာမရှိပေမဲ့လို့ နောက်ဆုံးပေါ်နည်းပညာတွေနဲ့အကျွမ်းတူရင်တိတ်မရှိတဲ့သူတွေအတွက်ကြတော့ခက်ခဲရှိတယ်။အဲ့ဒါတွေကကိုယ့်အတွက်တကယ်ရောအကျိုးရှိရလားလို့မေးစရာဖြစ်လာတဲ့အကြောင်းဒီ CNET နည်းပညာ website က Andrew Hall ကအခုလိုပြောတယ်ဗျ။
It is a slow burner, but largely because there are so many different devices from so many different companies, but a lot of people don't really understand how these products all link.
နားလည်အောင်အချိန်ပေးလေးလားမှာပဲဘယ်လောက်သုံးဝင်နေဆိုတာသိနိုင်မယ့်ဟာမျိုးပါ။အဓိကကဘာကြောင့်လဲဆိုတော့ကုမ္ပဏီမျိုးစုံကထုတ်ထားတဲ့ပစ္စည်းတွေကအမျိုးဆုံးဆိုတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုဘယ်လိုချိတ်ဆက်ရမှာလဲဆိုတာတော်တော်များများသိသိကြကြသဘောမပေါက်ကြပါဘူး။ဒီပစ္စည်းကကိုယ့်အတွက်ဘယ်လိုအသုံးဝင်မှာလဲဆိုတာကိုစားသုံးသူတွေသိနိုင်ဖို့လဲတော်တော်ခက်ခဲပါတယ
်။နောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတိုင်းလိုလိုကဒီ internet နဲ့ချိတ်ဆက်နိုင်တယ်ဆိုတာအခြေခံမဖြစ်မနေပါတဲ့ကိစ္စတစ်ခုလို့ဖြစ်နေပြီ။အဲဒါကြောင့်ကုမ္ပဏီတွေကသူတို့ပစ္စည်းတွေပို့ပြီးတော့ရှေ့ပြေးပါတယ်ဆိုတာလုပ်ပြဖို့လိုလာတယ်။ဘာလင်မှာလုတ်သွားတယ်နောက်ဆုံးပေါ်အိမ်သုံးပစ္စည်းပြပွဲမှာဆိုလို့ရှိရင်ဒီပါဇက်နဲ့လှမ်းပြီးတော့ခိုင်းနိုင်တဲ့ပစ္စည်းတွေလည်းတွေ့ရတယ်။ဥပမာ Samsung ကထုတ်တဲ့ Family Hub ဆိုတဲ့ရေခဲတက်တာဆိုလို့ရှိရင်အထဲမှာပါရှိတယ်လေဘာတွေထပ်ဖြည့်ဖို့လိုနေတယ်လဲဆိုတာလည်းမကဘူး။ချက်နီးပြုံနီးတွေကိုလည်းမေးလို့ရတယ်။ရေခဲတက်တာတကားချက်ပေါ်က screen ပေါ်ကနေကိုမေးသမျှအဖြေတွေကို internet ပေါ်ကနေရှာပြပေးနိုင်တယ်အသက်နဲ့လည်းအဖြေပေးနိုင်တယ
်အဓိကကတော့အိမ်သုံးပစ္စည်းတွေကို internet နဲ့ချိတ်ဆက်နိုင်တာတဲ့ချိတ်ဆက်လိုက်လို့ဒီပစ္စည်းကဘလောက်ပိုးပြီးတော့အသုံးဝင်သွားတယ်ဆိုတာကပိုအရေးကြီးတယ်လို့ဈေးကွက်လေးလာရေးကုမ္ပဏီတစ်ခုဖြစ်တဲ့ HIS ရဲ့မူဝါဒရေးရာအကြီးတန်းသုံးသပ်သူ Dennis Kittany ကဆိုတယ်ဗ
ျ Just adding a connectivity feature doesn't necessarily mean that your appliance will be sold so that has to go along with adding smartness into the appliance
internet ကွန်ရက်ကတစ်ဆင့်ချိတ်ဆက်နိုင်တဲ့ feature ပါလို့ဒီ PC ရောင်းရမယ်လို့တွက်လို့မရပါဘူး။ဒါကြောင့် PC တွေမှာအစင်းမြင့်မြင့်စွမ်းဆောင်တဲ့အသည့်ညံမျိုးထည့်ပေးဖို့လိုလာပါတယ်။ PC ကဘလောက်အထိထိရောက်အသုံးဝင်တယ်လဲဆိုတာလုတ်ဖို့လိုတယ်ဆိုတာကုမ္ပဏီတွေကလည်းသဘောပေါက်ကြပါတယ်။ internet နဲ့ဆက်သွယ်ချိတ်ဆက်နိုင်စွမ်းရှိလို့ PC ရဲ့အစွမ်းကဘလောက်ပိုထက်သွားတယ်လဲ။ဒီ PC သုံးလို့သုံးဆွဲသူအတွက်ဘလောက်အကျိုးရှိသွားတယ်လဲဆိုတာမျိုးလုတ်ပြနိုင်ဖို့ကုမ္ပဏီတွေကစ조사လာကြပါတယ်။
internet ကွန်ရက်ကတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ပစ္စည်းတွေပိုများလာတော့လုံခြုံစိတ်ချရရဲ့လားဆိုတာကလည်းမေးခွန်းမေးစရာဖြစ်လာတယ်မဆူမမောလောလောဆယ်မှာတော့ကြီးကြီးကျယ်ပြဿနာရှိတယ်ဆိုတာမျိုးမကြားရသေးပေမဲ့ internet ဆိုတာကဘယ်တော့မှတရားရဂိုင်လုံးစိတ်ချထားလို့မရပါဘူ
း smart appliances လို့ပြောတဲ့အတိုင်းပဲဒီအစ်စ်အစ်စ်ထွင်းနေတဲ့အိမ်သုံးပစ္စည်းတွေကသုံးဆွဲသူတွေအတွက်ပိုပြီးတော့အသုံးဝင်အောင်လို့တုံ့ပြန်ဆောင်ရွက်နိုင်စွမ်းတွေပါလာပါတယ်ဒါကြောင့် smart ပစ္စည်းတွေဘလောက်ပဲရှေ့ပြေးရှေ့ပြေးသုံးတဲ့သူအတွက်တကယ်အသုံးဝင်တော့မှရောင်းအားကောင်းနိုင်မယ်ဆိုတာကိုတော့ electronic ပစ္စည်းကုမ္ပဏီကြီးတွေကကောင်းကောင်းသဘောပေါက်ထားကြတယ်လို့ဈေးကွက်လေ့လာသူတွေကပြောကြပါတယ်ရှင
်မဆူမြတ်မောစီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုကိုသားညဦးကကူညီတင်ဆက်ထားတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်လာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တင်မတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်တင်လွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကဘာတလွှာထင်ရှားကြော်ကြားသူတို့ရဲ့တင်တူတူထွားတွေကိုမှေးတန်နာကျော်ကစူးစီးပြီးတက်တန်ရောင်တင်လွှာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ရုပ်ရှင်မင်းသမီးရဲ့ချစ်သူဖြစ်နေပါတယ်ဆိုတဲ့ဗြိတိသျှတော်ဝင်မင်းသား Harry ပြီးတော့ American Pop ဆိုတော့ Selena Gomez ကတော့ကြောက်ကက်အစားထိုးကုသမှုခံယူခဲ့ရပါတယ်ဒီလိုမျိုးကမ္ဘာတလွှားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးတော့ Everyone can rock out like a superstar ဗြိတိတော်ဝင်မင်းသား Harry ရဲ့ချစ်သူ American ရုပ်ရှင်မင်းသမီး Meghan Markle ကသူတို့နှစ်ဦးချစ်နေကြပြီးတော့အဆင်ပြေပြေရှိကြတယ်လို့ပထမဦးဆုံးအချိန်ဖြစ်တဲ့လူသိရှင်ကြားပြောလိုက်ပါတယ်။သူတို့နှစ်ယောက်စတွဲပြစ်တဲ့မနစ်ကစပြီးတော့အခုချိန်ထိသူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အခုမှသူဖွင့်ဟပြောလိုက်တာပါ။ September 5ရက်နေ့ကထုတ်ဝေတဲ့ Vanity Fair Magazine နဲ့တွေ့ဆုံမေးမြန်းခန်းမှာပြောထားတာဖြစ်ပြီးတော့ Britain ထိနှဲအမွေဆက်ခံရမယ့်သူ CNN မှာနံပါတ်5နေရာမှာရှိတဲ့မင်းသား Harry နဲ့သူ့ရဲ့တငယ်ချင်းတွေစီကတဆင့်တွေ့ခဲ့ပြီးခဲ့တဲ့ဇူလိုင်လကစလို့တွဲပြစ်ခဲ့တယ်လို့သူကပြောပါတယ်။ကျမတို့ကအချစ်သူဇုံတွေတွေပါကျမတို့ချစ်နေကြတယ်တနေ့နေ့တစ်ချိန်ချိန်တော့လူများကိုအသိပေးရလိမ့်မယ်ဆိုတာလည်းသိခဲ့ပါတယ်အခုအသိပေးတယ်ဆိုတာလည်းအလုံးသဘောပေါက်လိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့မဂ္ဂဇင်းအင်တာဗျူးမှာပြောပါတယ် At the Dolden and Yue Mena, Harry Ha, Britain Anxious and Mena, Charles Ne, 2 years, and he, Quellon to Minami Diana, Roya Tang, Epsipiro, Menica, Tune, American Minami, Chinese, Surez, the Dindy Satralaro, 2 year Kamaligo, Mediari, Manau Shepo, 3 years in Yajetazan, Sasha Baba, Tokerava, Minami Megan Margoga, Throna U, the Dindy Matrekin, Chowla Lau, Diddily, Dwayne, Geta Biroma, to a Yingrega, a local Salon Nigerava, Dawe Minaravane Zilo, Bama, Mabiane Dawau,
The Secret Life of the American Teenagers, Ray, Yotan Siriga, Adika, Theosan Minamile Pite, Francia, Rizaga, Tutu, Luette, Jacke, Lubike, Lule, Tuga Yetawai, Selena Gomez, Instagram, Gango, Bome, Nagani, your Libro, Chide Pietaka, Tia Nasset, Chautan, Shibio, Kutin Hare Bosco, The Poja, Red Token, Abi Duba, Nedet Mali, then Shivari. Do ye Jemma Yachin in a Pataluro? Selena Gomez, Yokun Yaduva, the Zondia, Natsepi, Yosuan Mushiti. The radio ma, passant in Elanya, Wine Sisima, Tolan, Benivarish. Titrenuago, yo yo, ten yo, Pierson, Chisin, as we know. Yomin Tajama, the Negri, Venetima, Satin, Tolan, a few a passant magazine, Sisima, Chishunai Mari.
ကနေ့ချင်းရှားကြော်ကြားသူတွေရဲ့တည်တင်းတူတူထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတော့ပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါကုဒပတ်အစီအစဉ်မှာတော့မှတ်တမ်းရုပ်ရှင်ဒါရိုက်တာမလေးတီတာရဲ့ယုံကြည်ရကိုနားဆင်ကြပါမယ်ဖမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
Hello, Pantia, ma, Nilam, you so near Pantina, and you're Gennaro. But then you shin as a land do yagu, Nidutia on in it, Yuta, my Sayan, Nilane, Kuba, want you gone. Panti wouldn't better be rogero, you cheat at Jangali with Miachimare. A nupina, bowing the pissima bowing the pissy, Panti Muri, Pilo Tara, the Yuta, and Sisania. Genoria, but wanting Boma, Lamu, Miachi Bare. Panti Muri, a pretty yet, Pu Mu, the Bota, Yungi Chet, Kanza, Chenet, Tipinari Boma. တရားမှုတွေရှိတယ်အဲ့ဒီတရားမှုတွေကကြီးတဲ့ပြည်သက်ရဲ့အသက်အရွယ်လက္ခဏာမှုစဉ်းစားဉာဏ်စတဲ့အပေါ်မှာမူတည်ပြီးတော့မှလက်မှုမှုတရားမှုတွေကနည်းနည်းများရှိပါတယ်တိတာတဲ့ဥမာအနေနဲ့ဆိုရင်ကိုရီးယားကားတွေမြန်မာတီဗီအစီအစဉ်မှာပါလာပြီးတဲ့နောက်မှာအဖို့အစားဖက်ရှင်အစားစားစားတဲ့ပြောင်းလဲမှုတွေကိုလူငယ်ကြားမှာသိသာတွေ့လာရတယ်အဲ့ဒီလိုမျိုးလူတော်တော်များများကအကြောင်းအရာတစ်ခုပေါ်ကိုလက္ခ ော်မြင်မိတယ်။ဥပမာပြောရမယ်ဆိုရင်အရင်တော့ဆိုရင်မြန်မာပြည်မှာအမျိုးသမီးတွေစကတ်တိုးဒါမှမဟုတ်ခေါင်းဝန်တိုးတဲ့အခါမှာပတ်ဝန်းကျင်ကနေပြီးတော့အနုလက္ခဏာဆောင်တဲ့အမြင်မျိုးတော်တော်လေးရပါတယ်။အခုဆိုလို့ရှိရင်ကိုရီးယားကားရဲ့လွန်မှုမှုနဲ့အဲ့ဒီအမြင်မျိုးတော်တော်လေးပြောင်းလာတာကိုတွေ့ရတယ်။အပေါင်းလက္ခဏာနဲ့ကြည့်ရင်မြန်မာပတ်ဝန်းကျင်မှာရှိနေတဲ့ဒီ အမျိုးသမီးနဲ့အဝတ်စားဆိုင်ရာကန့်သက်ချက်ဆိုတဲ့လူမှုဖျားတဲ့ကိုတော့ကိုရီးယားကရီးယားအတော်အသင်ကိုတိုက်ထုတ်လိုက်နိုင်တယ်လို့ယူဆလို့ရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဖန်တီးထုတ်လုပ်တဲ့သူတွေကကုပ္ပဝန်ကြီးကိုပုံဖော်တဲ့နေရာမှာဟိုအဓိကကြတဲ့နေရာမှာရှိပြီးတော့မှကိုဖန်တီးထုတ်လုပ်လိုက်တဲ့အစီအစဉ်ဇက်ကားနုပညာအကြောင်းအရာတွေတစ်ဆင့်အနှုတ်လက္ခဏာဆန်တဲ့လူမှုပုံဝန်ကြီးဆိုင်ရာဖိအားမျိုးမဖန်တီးမိဖို့အတွက်တာဝန်ယူဖို့အရေးကြီးတယ်လို့ကျွန်တော်ယုံကြည်ပါတယ်။ခုဆိုရင်မြန်မာပြည်မှာ TV channels တွေများလာတယ်ပြီးတော့ပြည်သူတွေနဲ့ဆိုလို့ရှိရင်ဟိုရုပ်သံစီစဉ်နေတဲ့လက်လမ်းမီမှုတွေတိုးတက်လာတယ်အဲ့လိုအချိန်မှာဒီဟိုပြည်သူတွေစီကိုရောက်သွားတဲ့ရုပ်သံစီစဉ်ကြီးဗီဒီယိုတွေကနေပြီးတော့မှအဆင့်တန်းရှိတဲ့ကောင်းမွန်တဲ့အကြောင်းအရာတွေဖြစ်ဖို့အရေးကြီးပါတယ်ဟိုအတူယူမမားသွားတဲ့အစီအစဉ်မျိုးပေါ့နော်အထူးသဖြင့်ကျွန်တော်တို့လူမှုပတ်ဝန်းကျင်ကိုပိုကောင်းအောင်ပတ်မှုပေးနိုင်မဲ့ဟိုအစီအစဉ်မျိုးတွေဖြစ်ဖို့အရေးကြီးပါတယ်ကြည့်ရပြည်တည်းရခုဆိုရင်အသိပညာမြင့်ဖွင့်တဲ့အစီအစဉ်တွေပေါ်ထွက်လာသလိုပဲဟိုပတ်ဝန်းကျင်ကိုအစိတ်တော့ဖြစ်စေမဲ့အကြောင်းအရာတချို့တွေကိုလည်းပဲရှိနေပါသေးတယ်။ဥမာတစ်ခုနည်းဆိုရင်ကျွန်တော်ရွာကြွာကိုလိုကိစားအညာကြီးတဲ့ဖြစ်တဲ့အရွာမှာလူကြီးကလေးပတ်ဝန်းကျင်နေတဲ့ဗီဒီယိုတစ်ခုတွေ့ရတယ်။လူရှင်တော်တွေကမျက်မမြင်နားမကျဖို့လို့စတဲ့ဒီမတန်ဆွမ်းမျိုးသမီးတွေယောက်ျားလူချင်းတွေပုံမျိုးဟာသားလို့ပုံပေါ်ထားတဲ့ကြည့်နေတဲ့ပြည်သက်ကလည်းပဲသဘောကျရီမောနေတာวันนี้เสียกาวน่ะตบจ่าเลยสอลักขณนะป่ะเนาะเต็งแน่ๆๆไม่ตรีมีล่ะแหละป่ะเราป่ะไอ้เฉยมาจนตรีมีล่ะไอ้อยู่มาไอ้หลูမျိုးไม่ตันซ้วนမျိုးตะมีป่ะอุทุทะเพียงกะเลดาชื่อมั้ยส่วนกะเลกะเลจินหลูชินโน30กะลงนี่เนี่ยหล่องเปียงน่ะမျိုးขันยาနိုင်เนี่ยไม่ตันซ้วนမျိုးตะมีเลยส่วนแลดีโหลเวล่ะโหลดิจี้นี่ได้กะเลปริตัตเทียแล้วเวไม่ติดล้ามั้ยได้อเนမျိုးนี่ยินล่ะနိုင်เนี่ยไอ้เฉยมาไอ้หลูไม่ตันซ้วนมิงกะเลမျိုးไอ้อยู่มาป่องวนจินมาชื่อนี่แค่เองသူဘလို့ကြီးပြင်းมาလဲလို့လဲတွေးမိရပေါ့အဲ့တော့ဒီစီစဉ်မျိုးကကြီးရှုတဲ့သူတွေခဏတာရင်မောပြောရှင်နိုင်မိမယ်လို့လူမှုပတ်ဝန်းကျင်အတွက်အစိတ်တွေပါနေတဲ့အစီအစဉ်မျိုးလို့ကျွန်တော်ယူဆရတယ်ပေါ့ဒါကြောင့်ဖန်တီးတဲ့သူတွေကကြီးရှုသူပြိတ္တာဘလို့လက်ခံသွားမလဲဆိုတော့နောက်ဆက်တွဲဖြစ်လာမယ်အကျိုးတရားမှုကိုတောင်းယူစဉ်းစားကြဖို့အရေးကြီးတယ်လို့ကျွန်တော်ယူချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မတန်ရုပ်ရှင်ဒါရိုက်တာမလေးတီတာရဲ့ယုံကြည်ရာကိုမမုတ်ဖြူကသူယုံကြည်ရာအစီအစဉ်မှာစီစဉ်သက်ဆက်သွားတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နဲ့17:00အထိလိုင်းတူမီတာ3251တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြန့်ရှင်းနေတဲ့အချိန်တွင်နောက်ဆုံးသတင်းအချင်းချုပ်ကိုမတင်ရေးထိုက်ကပြောပြပေးပါအောင်။
ခိုင်ပြည်နယ်ချမ်းဖတ်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအကြောင်းသတင်းရယူရင်းဘင်္ဂလားဒေ့ရှ်မှာဖမ်းခံရတဲ့မြန်မာသတင်းတောင်နှစ်ဦးရှိနေတဲ့တွေ့ခွင့်မရဖြစ်နေတာကြောင့်ဒီသတင်းတောင်ရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်လာပါတယ်။ဖမ်းဆီးကံမြန်မာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လက်တော်နှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိလာပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းထောက်တွေအဖြစ်လုတ်ကင်ထားကြောင့်ဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပါတယ်သူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့ကပယ်ချထားတာပါဒီသတင်းထောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့ရှေ့နေကမြန်မာသတင်းတောင်နှစ်ဦးဖမ်းဆီးထားရာအချင်းထောင်ကိုတွားရောက်တွေ့ဆုံခွင့်တောင်းခံခဲ့ပေမဲ့ထောင်အာဏာပိုင်တွေကတွေ့ခွင့်မပေးတာဖြစ်ပါတယ်ငြိမ်းချမ်းရေးအတွက်ပိုကောင်းတဲ့အတည့်ရဖြစ်လာရေးကုလသမဂ္ဂအနေနဲ့ပြက်ပြက်သားသားပြုပြင်ပြောင်းလဲဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂပေါ်မှာလူတွေပို့ပြီးတော့ယုံကြည်မှုရလာစေဖို့ကြိုးပမ်းနေတယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောပါတယ်ဒီလိုဖြစ်လာဖို့အတွက်ကုလသမဂ္ဂအနေနဲ့အစစ်စင်စီမံခန့်ခွဲမှုတွေမှာတာဝန်ယူမှုတာဝန်ခံမှုရှိစေဖို့လျှို့ဝှက်အချက်လက်တွေကိုဖွင့်ချသူတွေကိုအကာအကွယ်ပေးဖို့လုပ်ငန်းစဉ်တွေထက်ရလတ်ပေါ်မှာအယုံဆိုင်ဖို့လိုတယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်အီရန်နိုင်ငံခတ်ဒေတာမှာဒီလနောက်ပိုင်းကျင်းပဖို့စီစဉ်ထားတဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခန့်ယူပွဲကိုဆိုင်းငံ့ရေးဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီရဲ့ရှောက်ထားချက်ကိုတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒီမဲခွဲမှုကအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိပြန်လည်သုံးသပ်ပြီးတဲ့အထိမဲခွဲမှုကိုဆိုင်းငံ့ထားဖို့တရားရုံးကဒီကနေ့တနင်္လာနေ့မှာပြောဆိုတာဖြစ်ပါတယ်။
တရင်အချင်းချက်ကိုမှတင်ကြီးထက်ကကျင်ညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်းမကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ်။ VOA American သံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.